Welcome to the Voice of America in Burmese.
mingla shin ne khin phit cha ba sei shin american pirang su washington dc ga ni 2015 khu ne february la 15 ye tanin ngwe ni mne khin voa season 2 ko myama san no chein mne 6 na yi ga ni 9 na yi thi line meter 32 40 ne 48 do ga ni dai yai thau lwin pe nei ba bi shin ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
မင်္ဂလာမနက်ခင်ပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါဒိမန်နိုင်ငံကူပင်ဟေဂင်မြို့ကော်ဖီဆန်တခုမှာတနက်နေ့ဝင်ပြစ်လို့လူတယောက်တေသွားရတဲ့ဖြစ်ရဟာအကြမ်းဖက်သမားတွေရဲ့လုပ်ရဲလို့ဝန်ကြီးချုပ်ကပြောပါတယ်ယူကရိန်းအပြစ်ရသဘောတူညီချက်မဆခင်တိုက်ပွဲတွေအပြင်းထန်ဖြစ်ပါတယ်နိုင်ဂျီးရီးယားနိုင်ငံဂွန်ဘီပြည်နယ်မှာ24နာရီအပြင်းမထွက်ရအမိန်ထုတ်ပြန်ထားပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာကျင်းပခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းမွေးနေ့နှစ်တရာပြည့်အခမ်းအနားမှာ
ဘာလို့ကျွန်တော်တို့အနည်းဆုံးအစ်တစ်စ်မဖြစ်တဲ့လဲဘယ်သူမှတာဝန်ရှိတယ်လဲဆိုတော့အနည်း90အတွင်းမှာဗမာပြည်ရဲ့ဒီအာဏာ
အပြည့်အစုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ရှင်ဒီအကြောင်းနဲ့တူမနေ့က၄ဘွန့်ဆိုင်ဆွေးနွေးပွဲမှာចောင်းသားကိုစလဲរីနဲ့အစိုးရကြားဘာរីဆွေးနွေးကြတယ်လဲဘာរីသဘောတူညီချက်ရခဲ့တယ်လဲဆိုတာរីနဲ့အပတ်စဉ်ကဏ္ဍរីမှာတော့တရုတ်မြန်မာဆက်ဆံရေးအခြေအနေပေါ်သုံးသပ်ထားတဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပြီးတော့အမေရိကန်အီဒီယန်သုံးနှုန်းအင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်ဒါរីကိုအလှည့်မပေးခင်မှာအခုတော့တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းတဲ့ဒေါခင်မျိုးသက်ကကြေညာပေးပါမယ်ရှင်
ဒိမန်နိုင်ငံကိုပင်ဟေဂင်မြို့ကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာပွဲတစ်ခုမှာတနက်နေ့ဝင်ပြစ်လို့လူသေတဲ့အထိဖြစ်ရတဲ့ဖြစ်ရဟာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုဖြစ်တယ်လို့ဒိမန်ဝန်ကြီးချုပ်ဟဲလာထရိုနင်းရှမစ်ကပြောလိုက်ပါတယ်။ဆွီဒင်ကာတွန်းဆရာလာစ်ဝိတ်စ်စကားပြောဖို့ရှိတဲ့ပွဲကျင်းပရာကော်ဖီဆိုင်မှာတနက်နေ့အချက်ပေါင်းများစွာဝင်ပြစ်ခံရပြီးတဲ့နောက်သိမှကြခင်မှာပဲဝန်ကြီးချုပ်ကကြေညာချက်တစ်ခုထုတ်ပြန်ပြောဆိုတာပါ။ဒိမန်နိုင်ငံတော်မှာအထူးသဖြင့်ပြည်နှုတ်ဆော်ထားပြီးရဲတပ်ဖွဲ့ဝင်တွေကိုလည်းနိုင်ငံတော်ဖြန့်ကျက်ချထားတယ်လို့ထရိုနင်းရှမစ်ကပြောပါတယ်။ကာတွန်းဆရာဗစ်စာ2009ခုနှစ်ကတမန်တော်မိုဟာမက်ကိုခွေးခန္ဓာကိုနဲ့ကာတွန်းဆွဲခဲ့တာအပါအဝင်တမန်တကာလှုပ်ဆွားတဲ့ကာတွန်းတွေကြောင့်လူသိများသူပါသူရောဒိမတ်နိုင်ငံဆိုင်ရာပြည်နှစ်တံမတ် François Zimmery ဟာဒီဖြစ်ရမှာထိခိုက်ဒဏ်ရာမရကြပါဘူးဒါပေမဲ့လည်းပွဲစီစဉ်တဲ့ကော်မတီရဲ့ပြောခွင့်ရကတော့ဒါဟာဗစ်စ်ရဲ့အသက်ကိုအန်ဒရယ်ပြုဖို့ဖြစ်တယ်လို့ဆိုပါတယ်တနသမားတွေကအချက်ပေါင်းများစွာပြစ်ပြီးတဲ့နောက်အနက်ရောင်ကားတစ်စီးနဲ့ထွက်ပြေးသွားကြတယ်လို့မျက်မြင်တွေကပြောပါတယ်ကားကိုဆွန့်ပစ်သွားတာကိုရဲတပ်ဖွဲ့ကနောက်ပိုင်းမှာတွေ့ခဲ့ပြီးမဲ့တနတ်သမားတွေပဲရောက်နေတယ်ဆိုတော့ကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူ
းယူကရိန်းကအတင်းဆုံးမခံတဲ့ပြစ်ခတ်ရစဲရေးဟာဒေသဆန်တော်ချင်းစနေနေ့ညတကောင်ရံချိန်မှာစတင်လိုက်ပါပြီဒါပေမဲ့နိုင်ငံအရှေ့ပိုင်းမှာပြင်းပြင်းထန်ထန်ဖြစ်ပေါ်နေတဲ့တိုက်ခိုက်မှုတွေအလုံးရစဲသွားမသွားအခုထိတော့တည်တည်ချာချာမသိရသေးပါဘူးဥရောပကဂျာဝင်ဆောင်ရွက်ပေးတဲ့ဒီသဘောတူညီချက်အရယူကရိန်းတပ်တွေရောရုရှားကျောတောင်နောက်ခံပေးနေတဲ့ခွဲထွက်ရေးတပုံတွေပါပြစ်ခတ်တိုက်ခိုက်မှုတွေလုံးဝမလုပ်ဘဲထိန်းထားရမှာဖြစ်ပါတယ်ဒီလိုရစိုင်းထားချိန်မှာပဲတတ်မှတ်ထားတဲ့ဂျာခံစုံမှရှိတဲ့သူတို့ရဲ့လက်နက်ကြီးတွေကိုနှစ်ဖက်စလုံးကနေစတင်ဖယ်ရှားပေးရမှာပါညတကောင်ရန်ဓာတ်ရိုက်ထုတ်လွှင့်ချက်တဲမှာတော့ယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုကယူကရိန်းတပ်တွေလက်နက်တွေနဲ့မပစ်ခတ်ဖို့အတွက်မိန့်ထုတ်ပြန်ခဲ့ပါတယ်။ဒီမတိုင်ခင်ကလေးမှာလည်းကြီးညာချက်တစ်စောင်ထုတ်ပြန်လိုက်ပြီးအခုသဘောတူလိုက်တဲ့ပစ်ခတ်ရစဲရေးဟာယူကရိန်းအစိုးရထိန်းချုပ်ထားတဲ့မဟာဗျူဟာကျတဲ့ယထာလန်ရှိရာဒီဘောစီဗီဝင်းကျင်မှာမတည်ငြိမ်မှုတွေဖြစ်လာနိုင်တဲ့အန္တရာယ်ရှိနေတယ်လို့ထုတ်ဖော်ပြောဆိုပါတယ်။စနေနေ့အစောပိုင်းကလည်းအမေရိကန်သမ္မတဘရက်အိုဘားမားကမစ္စတာပိုရိုရှန်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးအစီအစဉ်ဆွဲထားတဲ့အချိန်ဘဲအားလုံးကအကြမ်းဖက်မှုတွေရပ်ထားဖို့လိုတယ်လို့အလေးနက်ထားပြောကြားခဲ့ပါတယ်။ဒါအပြင်ပြစ်ခတ်ရစဲဖို့တတ်မှတ်ကလာမတိုင်ခင်ကလေးမှရင်ပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်အထူးစိုးရိမ်ကြောင်းနဲ့ဂျာမနီဝန်ကြီးချုပ်ကလည်းအလားတူစိုးရိမ်မှုရှိတယ်လို့ပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရတနင်္ဂနွေနေ့မှာဒီအပြစ်ခတ်ရစဲနဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးကျင်းပဖို့ရှိပါတယ်။အဖွဲ့ဝင်15ဦးပါလုံခြုံရေးကောင်စီကနေဒီပြဿနာနဲ့ပတ်သက်ပြီးသက်ဆိုင်ရာဖွဲ့စည်းအားလုံးပေါင်းအကောင့်ထဲဖော်ဖို့အတွက်ရုရှားမူကျန်းရေးဆွဲတင်သွင်းတဲ့သဘောတူညီချက်ကိုမဲပေးချင်မှာဖြစ်တယ်လို့ကုလသမဂ္ဂတန်တမန်တွေကပြောပါတယ်
။နိုင်ဂျီးရီးယားနိုင်ငံဂွန်ဘီပြည်နယ်မှာဘူကိုဟာရမ်အစွန်းရောက်ဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့မှာ24နာရီကြာအပြင်းမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။တိုက်ခိုက်မှုဟာပြည်နယ်နာမည်နဲ့အတူတူဖြစ်တဲ့ဂွန်ဘီမြို့မှာဖြစ်ပေမဲ့ညမထွက်ရအမိန့်ကိုပြည်နယ်တခုလုံးအတွက်ထုတ်ပြန်လိုက်တယ်လို့အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရကပြောပါတယ်။တနသမားတွေကိုလူညုံရေးတပ်ဖွဲ့ဝင်တွေကခြေရခံလိုက်နေပြီးတည်ငြိမ်အေးချမ်းမှုပြန်ရအောင်လုပ်နေတာနဲ့အမျှနောက်ထပ်ညွှန်ကြားချက်မရမချင်းဒေသခံတွေအိမ်တန်းမှာနေရမှာဖြစ်တယ်လို့သူကပြောပါတယ်ထိခိုက်ကြဆုံးတဲ့တရင်တွေကိုတော့မရသေးပါဘူးမြို့ကိုတိုက်ခိုက်တာအဆုံးသတ်သွားပြီးတနသမားတွေဟာသူတို့အဖွဲ့တွေကတေဆုံးဒဏ်ရာရသူတွေကိုတည်ပြီးတော့ပြန်ထွက်သွားကြပြီလို့တရင်တချို့မှပြောပါတယ် ကျင်းပမယ်ထူထူရွေးကောက်ပွဲတွေမှာမင်းပေးကြဖို့ဒေသခံတွေကိုသတိပေးထားတဲ့စာကိုစစ်သွေးကြွတွေကဖြန့်ဝေတယ်လို့ဒေသတွင်းကလာတဲ့သတင်းတွေကပြောပါတယ်။ရွေးကောက်ပွဲတွေကိုဖေဖော်ဝါရီလ14ရက်စနေနေ့မှာကျင်းပဖို့စီစဉ်ခဲ့တာဖြစ်ပေမဲ့လုံခြုံရေးစိတ်မချရတာကြောင့်သတင်း6ပတ်ရွှေ့ဆိုင်းထားတာပါ။ရွေးကောက်ပွဲတွင်မဲယုံအလုံးကိုတိုက်ခိုက်မယ်လို့စနေနေ့ကဖြန့်တဲ့စာထဲမှာစစ်သွေးကြွတွေကအခိုင်အမာပြောထားပါတယ်။ဒေသခံမူဆလင်တွေကိုလုံခြုံရေးအတွက်အိမ်ထဲမှာပဲနေကြဖို့ကိုလည်းစာထဲမှာနှိုးဆော်ထားပါတယ်။
ရေမင်းနိုင်ငံမှာရှီယာမွတ်စလင်ဟူသီတပုံတွေတင်ပိုက်ထားတာကိုဆန့်ကျင်တဲ့အနေနဲ့ထောင်ထောင်ချီတဲ့လူလူကြီးကစနေနေ့မှာဆန္ဒပြခဲ့ကြပါတယ်။အစ်မြို့လယ်မှာဆန္ဒပြသူတွေကိုဟူသီတနတ်သမားတွေကပစ်ခတ်ခဲ့တဲ့အတွက်၄ဦးဒဏ်ရာရခဲ့တာပါ။ရေမင်းနိုင်ငံတောင်ပိုင်းကတောင်ထူတက်တဲ့အယ်ဘီရာခင်မှာအယ်ကိုင်ဒါအဖွဲ့တွေနဲ့ဆက်နွှဲနေတဲ့ဒေသခံဆူနီမွတ်စလင်တိုင်းရင်းသားတွေနဲ့ဟူသီတပုံတွေကြားပြင်းထန်တဲ့တိုက်ပွဲတွေတော့ဆက်လက်ဖြစ်ပွားခဲ့ပါတယ်။တောက်ကြံတွေကအစရင်ဟူသီတပုံ16ယောက်နဲ့ဒေသခံ10ယောက်တို့တေဆုံးခဲ့ရတာမို့အနည်းဆုံး26ဦးနဲ့မနည်းတေဆုံးခဲ့ရတယ်လို့လုံခြုံရေးအဖွဲ့တွေကပြောပါတယ်။ယီမန်နိုင်ငံအာရဗျကျွန်းဆွယ်ရှိတဲ့အယ်ကိုင်ဒါတွေတိုက်ထုတ်နေတဲ့ကမ္ဘာထိပ်တန်းရေနံတင်ဖို့ဆော်ဒီအာရဗျနိုင်ငံနဲ့နယ်နိမိတ်ချင်းရှေ့ရှေ့လဲလဲထိစပ်နေတာပါ။အမေရိကန်ပြည်ထောင်စုကအယ်ကိုင်ဒါတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့မောင်းသူမဲ့ဒရုန်းယာဉ်တွေနဲ့ပံ့ပိုးကူညီနေတာဖြစ်ပါတယ်။ယီမန်နိုင်ငံထဲမှာရှိတဲ့တန်တမာတွေဟာစနေနေ့မှလည်းဆက်ပြီးထွက်ခွာနေကြဆဲပါ။အခုနောက်ဆုံးတော့ဖြစ် Netherlands, Spain နဲ့ UAE နိုင်ငံတွေကမြို့တော်ဆန္ဒမှာရှိတဲ့တန်ယုံတွေကိုပိတ်ပြီးတန်တမန်တွေကိုခေါ်ထုတ်နေပါတယ်။ယီမန်နိုင်ငံမှာဟူသီတပုံတွေအုပ်ချုပ်ပြီးအတိုက်ခံတွေနဲ့အာဏာခွဲမှုဆန်ရဆွေးနွေးမှုတွေလုပ်ဖို့ကြိုးစားလာခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်ကစပြီးနိုင်ငံဟာဖျော်ဖျဲဖြစ်လာခဲ့တာပါ။ဒီလအစောပိုင်းဟူသီတပုံတွေအာဏာသိမ်းခဲ့ခြင်းကစပြီးလွှတ်တော်ကိုဖျက်သိမ်းပစ်ခဲ့တယ်လို့အစိုးရအဖွဲ့တစ်ခုကလည်းထူထောင်ခဲ့တာဖြစ်ပါတယ်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE ကနေတနင်္ဂနွေနေ့မနက်ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်လီဘီယာနိုင်ငံဆော့တ်မြို့ကရေဒီယိုနဲ့ရုပ်သံဌာနတွေအပါအဝင်အစိုးရအဆောက်အဦအများပြောက်ကိုတနင်္သမားတွေကတင်ပိတ်လိုက်တယ်လို့လီဘီယာနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။အသေးစိတ်တွေကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့လက်နက်ကင်တွေကကန်ယူရန်မြို့မှာရှိတဲ့အဆောက်အဦအများပြောက်ကိုတောက်တာနဲ့စနေနေ့တွေမှာအတင်းဝင်ရောက်စီးနင်းတိုက်ခိုက်ပြီးဆက်ပြီးတင်ပိတ်နေလို့မဲ့လို့လီဘီယာနိုင်ငံပိုင်သတင်းဌာနကကြေညာတာပါ။တနင်္သမားတွေဟာ IS စစ်သွေးကြောအဖွဲ့ကဖြစ်တယ်လို့လီဘီယာ Herald သတင်းစာကဖော်ပြပေမဲ့ဘယ်အဖွဲ့ကလဲဆိုတာမရှင်းသေးပါဘူး။လီဘီယာနိုင်ငံဟာဖယူဖျဲဥပဒေမဲ့လက်နက်ကင်ပြည်ပခအန်ဒရီကြားရောက်နေတယ်လို့ဒီသတင်းပတ်အစောပိုင်းမှာထွက်တဲ့ကုလသမဂ္ဂအစီရင်ခံစာထဲမှာပြောထားပါတယ်။လက်နက်ကင်ဖွဲ့အများပြားကထိန်းချုပ်ထားတဲ့လူအဖွဲ့အစည်းတစ်ခုအဖြစ်အစီရင်ခံစာထဲမှာလီဘီယာနိုင်ငံကိုခက်ရေးရေးပုံဖော်ထားပါတယ်။လီဘီယာနိုင်ငံကိုကာလရှည်ကြာအုပ်စုခဲ့တဲ့အာနာရှင်မိုမာဂဒါဖီကိုဖျောက်ချခဲ့တဲ့2011ခုနှစ်လက်နက်ကင်ပြည်ပခဖြစ်ခဲ့ခြင်းကလေးကအစိုးရစုနိုင်ငံရေးအကြံအတဲအချိန်မြင့်နေတဲ့အကြံဖက်မှုတွေနဲ့လီဘီယာနိုင်ငံရင်ဆိုင်နေရတယ်လို့အစီရင်ခံစာကိုရေးသူတွေကပြောပါတယ်။
လက်ပနနိုင်ငံမှာအရင်ဝင်ကြီးချုပ်ဟောင်းရာဖစ်ဟာရီရီအလုတ်ချံခံခဲ့ရတဲ့ဆယ်နှစ်မြောက်နှစ်ပတ်လည်အခမ်းအနားနဲ့ဆုတောင်းပွဲတွေကိုစနေနေ့ကကျင်းပကြပါတယ်။မစ္စတာဟာရီရီရဲ့တားဖြစ်သူအရင်ဝင်ကြီးချုပ်ဟောင်းတူလည်းဖြစ်တဲ့ဆိုက်ဟာပြည်ပကိုတင်းရှောင်နေရကနေအခုအောက်မေပွဲအခမ်းအနားကျင်းပဖို့နဲ့အခမ်းအနားမှာမင်းကွန်းပြောဖို့လက်ပနကိုပြန်လာခဲ့ပါတယ်။ရာဖစ်ဟာရီရီဟာမြို့တော်ဘေရုတ်မှာကားဘုံးတွေဖောက်ခွဲပြီးအလုတ်ချံခံခဲ့ရတာပါ။သူနဲ့အတူတေဆုံးခဲ့ရသူက22ဦးရှိပါတယ်။မစ္စတာဟာရီရီရဲ့တေဆုံးမှုကနေစီးရီးယားကိုဆန့်ကျင်တဲ့ကန့်ကွက်ဆန္ဒပြမှုတွေအကြီးအကျယ်ဖြစ်ပွားခဲ့တယ်လို့ရှီးရီးယားတပ်တွေလည်းလက်ဘနွန်ကနေထွက်ခွာပေးခဲ့ရပါတယ်။ဒီတိုက်ခိုက်မှုအတွက်လက်ဘနွန်ကရှီးယားလှုပ်ရှားမှုလုပ်တဲ့ Hezbollah အဖွဲ့ဝင်ငါးကိုနိုင်ငံတကာခုံရုံးကအပြစ်ရှိတယ်လို့ဆွဲချက်တင်ပေမဲ့ Hezbollah ကတော့သူတို့မှာတာဝန်မရှိကြောင်းညှင်းဆိုလိုက်ပြီးဒါဟာနိုင်ငံရေးရလှုပ်ဆောင်မှုလို့ပြောဆိုခဲ့တာမို့အခုထိလက်တယ်ရှာမရသေးပါဘူး။နယူးယောက်ကကုလသမဂ္ဂတွင်ရေးမှူးချုပ်ကတော့ကျန်းဖက်တိုက်ခိုက်မှုခံရသူတွေနဲ့တကွကျန်းသူမိသားစုအတွက်ဝမ်းနည်းစကားပြောကြားခဲ့ပြီးဆယ်နှစ်ကြာလာတဲ့အထိအပြစ်ကျူးလွန်သူတွေလွတ်မြောက်နေမှုကလက်ခံနိုင်ချာမရှိဘူးလို့ဆိုပါတယ်။
ပိုယဟမ်မင်းကြီးဖရန်စစ်ရွေးချယ်ထားတဲ့မြန်မာနိုင်ငံကအပါအဝင်ကာဒီနိုယဟမ်မင်းအမတ်တဲ့အပါ20ကိုစနေနေ့ကတရားဝင်ခန့်အပ်လိုက်ပါပြီ
။ Credo in Deum Patrem Omnipotentem Creatorem Caeli et Terra
ဗာတီကန်ကစိန့်ပီတာဘက်ဆလီကာဘုရားကျောင်းထဲမှာစနေနေ့ကကျင်းပတဲ့အခမ်းအနားတွင်မြန်မာနိုင်ငံအတွက်ကာဒီနိုယဟမ်မင်းအမတ်ချားလ်စ်မွန်ဘူအပါအဝင်နိုင်ငံပေါင်း18နိုင်ငံကကာဒီနိုဖုန်းတော်ကြီးအသစ်တွေကိုပိုယဟမ်မင်းကြီးဖရန်စစ်ကိုယ်တိုင်တင်မြှောက်ခန့်အပ်ခဲ့တာပါ။မနာလိုဝန်တိုစိတ်ဒေါသနဲ့ဂုံယူဝင်ကြမှုဆိုတာတွေကိုဘုန်းတော်ကြီးတွေတောင်မှရှောင်လွှဲနိုင်ဖို့ခက်ခဲတာမို့ဒါတွေနောက်ကိုမလိုက်မိကြဖို့ပိုယဟန်မင်းကြီးကကာဒီနိုအသစ်တွေကိုတိုက်တွန်းခဲ့ပါတယ်။ဖေဖော်ဝါရီလ12ရက်နေ့စလုံးရက်တွေတုန်းကလည်းကာဒီနိုယဟန်မင်းအမတ်သက်အားလုံးနဲ့ပိုယဟန်မင်းကြီးဖရန်စစ်စတွေ့ဆုံပြီးဗာတီကန်ဥချိုရေးဖွဲ့ရိုမန်ကူရီယာအတွင်းပြုပြင်ပြောင်းလဲဖို့ဆွေးနွေးခဲ့ကြပါတယ်။ ဗာတီကန်ဥက္ကဋ္ဌရဲ့အဖွဲ့အနေနဲ့လုံးဝပွင့်လင်းမြင်သာမှုရှိရမယ်လို့ပိုဟန်မင်းကြီးကမိန့်ပါတယ်။ပိုဟန်မင်းကြီးဖရန်စစ်အနေနဲ့2013ခုနှစ်မတ်လမှာရိုမန်ကက်သလစ်အသင်းတော်ကိုစတင်ဦးဆောင်ခဲ့ပြီးတဲ့နောက်ဗာတီကန်ဥက္ကဋ္ဌရဲ့အဖွဲ့တွင်မှရှိနေတဲ့အားကိလေသာမှုတွေကိုကန့်တယ်ဖြစ်ရှင်းမှုစူးစမ်းခဲ့ပါတယ်ခင်ဗျာ
။သတင်းတွေကိုကိုကျော်ကျော်တိုင်းနဲ့ဒေါက်ခင်မျိုးတက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ခုဆက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။ဒီမနက်တော့ Maryland ပြည်နယ်ကဗိုလ်ချုပ်အောင်ဆန်းမွေးနေ့ပွဲနဲ့စပါမယ်ရှင်။မြန်မာနိုင်ငံရဲ့လွတ်လပ်ရေးဖခင်လို့တင်စားခေါ်ဝေါ်ခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့နှစ်တရာပြည့်ပွဲတွေကိုပြည်တွင်းပြည်ပကနေရာတီးတီးမှကျင်းပခဲ့ကြပြီးတော့အမေရိကန်ပြည်ထောင်စုရှေ့ဘက်ချမ်း Maryland ပြည်နယ်မှာလည်းမနေ့ကစနေနေ့ကဗိုလ်ချုပ်အောင်ဆန်းမွေးနေ့နှစ်တရာပြည့်အခမ်းအနားကိုကျင်းပခဲ့ကြပါတယ်။အဲ့ဒီပွဲကိုတော့ကိုတိုင်သွားရောက်သတင်းယူခဲ့တဲ့ကိုညံဝင်းအောင်ကဆက်ပြီးပြောပြပေးပါရှင
်။
အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကတပြည်ညိုမြန်မာစာကျောင်းမှာပြီးခဲ့တဲ့နိုင်ယူပိုင်းအတွင်းကျင်းပခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းနှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားကမြန်မာကလေးငယ်တွေရဲ့ကြပြာရွတ်တံတွေကြားခဲ့ရတာပါမြန်မာလွတ်လပ်ရေးပြီးသူကဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့လည်းဖြစ်မြန်မာနိုင်ငံရဲ့ကလေးများနေ့လည်းဖြစ်တဲ့ဖေဖော်ဝါရီလ23ရက်နေ့ရောက်တိုင်းမေရီလန်းပြည်နယ်မှာအထိမ်းအမှတ်အခမ်းအနားတွေအရင်နှစ်ကကျင်းပခဲ့ဘူးပဲ2015ဒီနှစ်မှာတော့အလွန်အေးခဲ့တဲ့ရာသီဥတုအောက်မှာပဲဗိုလ်ချုပ်အောင်ဆန်းရဲ့ရာပြည့်ပွဲကိုထူးထူးခြားခြားအစီအစဉ်နေနဲ့ကျင်းပဖြစ်ပါတယ်လို့တပည်ညိုမြန်မာစာကျောင်းရဲ့ကျောင်းဦးကြီးဒေါ်မီငိမ့်ကပြောပါတယ
်ဒီနှစ်ကတော့အထူးသဖြင့်ကိုကျွန်မတို့ကဒီနှစ်တရာပြည့်တဲ့ပွဲဖြစ်တဲ့အတွက်ကြောင့်လူငယ်တွေရောကလေးတွေရောဗိုလ်ချုပ်ကိုပို့ပြီးတော့လဲမှတ်မိသွားအောင်ပို့ပြီးသတိရသွားအောင်ဆိုပြီးတော့ဒီနှစ်ကိုပို့ပြီးတော့တိတိတသားထူးထူးခြားခြားလို့ဖြစ်ပါတယ်ဘိုးချုပ်မွေးနေ့ကကလေးများနေလဲဖြစ်တယ်ဆိုတော့အဓိကကလူငယ်တွေကလေးတွေကိုပူးပေါင်းပါဝင်စေချင်ပါတယ်။ဒါကြောင့်ကလေးတွေကပြာရွတ်တာကလေးတွေကတာတချင်းဆိုတာအဲ့ဒါတွေပါပါမယ်။နော်လူငယ်တွေကလည်းဖြောပြေးတာတွေပါတယ်။အထူးသဖြင့်ကတော့ကျမတို့ဒီမှာရှိနေတဲ့မြန်မာမိသားစုတွေအားလုံးဝိုင်းလောက်ကြတဲ့ပွဲပါ
။ဘိုးချုပ်ရပြည့်ပွဲအမှတ်ရစရာစကားပြောသူတွေထဲမှာဘိုးချုပ်အောင်ဆန်းရဲ့တူတော်ဆက်သူလည်းဖြစ်1948မှာကြာဆုံးခဲ့ရတဲ့အာဇာနည်ခေါင်းဆောင်တူဦးဖြစ်သူဥပဝင်းရဲ့သားလည်းဖြစ်တဲ့ဒေါက်တာစေဝင်းလည်းပါဝင်ပါတယ်
ဘိုးချုပ်အောင်ဆန်းကပြည်အောင်စုပြစ်စိတ်တွေနဲ့ညီညီညွတ်ညွတ်နဲ့ဘိုးချုပ်အောင်ဆန်းကဗမာပြည်ဟာနော်အနေလုံးတော့အရှိတောင်အာရှမှာထိတ်တန်းကပြစ်စိတ်တွေနဲ့ဒါသူပြောတဲ့ထဲမှာကျွန်တော်တို့သိလို့ရတယ်အဲ့ဒါတွေဘာတွေဖြစ်ခဲ့မလဲကျွန်တော်တို့ငြိမ်းချမ်းရေးရလားနော်ကျွန်တော်တို့ညီညွတ်နေပြီလားဟမ်ကျွန်တော်တို့တိုင်းပြည်ကြီးကဘာမှမဖြစ်သေးပါဘူးအများကြီးလိုသေးတယ်ဘာလို့ကျွန်တော်တို့မဖြစ်သလဲဘသူမှတာဝန်ရှိတယ်လဲဆိုတော့အနည်း90အတွင်းမှာဗမာပြည်ရဲ့ဒီလုံပိုင်ခွေးပေါ့ဗျာဒီအာဏာကိုကန်ဆွဲထားတဲ့ပုံကိုယ်တွေအဲ့ဒီမှာအများဆုံးတာဝန်ရှိတယ်
ဒီကနေ့လိုနိုင်ငံရေးအခြေအနေတွေအောက်မှာလူငယ်တွေကြားဗိုလ်ချုပ်အောင်ဆန်းလို့စိတ်ဓာတ်မျိုးရှင်သန်နေဖို့အရေးကြီးတယ်လို့ပြောလာသူကတော့ကြာဆုံးအာဇာနည်ခေါင်းဆောင်ဦးရာဇတ်ရဲ့မြေးဖြစ်သူဒေါက်တာမြတ်ထူးရာဇတ်ပါ
လွတ်လပ်ရေးကိုရအောင်လုပ်ခဲ့တဲ့အချိန်မှာသူတို့အနေနဲ့ပြည်တွင်းမှာစူးစမ်းခဲ့တပိမောက်ပြီးစူးစမ်းခဲ့မရတဲ့အချိန်မှာပြည်ပေါက်ထွက်ခဲ့ပြည်ပနေပြီးတော့ပြန်လာတဲ့အချိန်ကျတော့လေဂျပန်လက်အောက်ကနေပြီးလွတ်လာအောင်သူနဲ့စတီတီရောက်လောက်သွားကြဒါပေမဲ့သူတယောက်ထက်လုပ်လို့မရဘူးသူတို့ရဲ့လုံးလုံးမရတဲ့ကြောင့်သူ့အနေနဲ့အာလုံးဗိုလ်ချုပ်အနေနဲ့လူပေါင်းစုံတိုင်းသားပေါင်းစုံအနေနဲ့တွဲပြီးလုပ်ခဲ့အဲ့ဒီစိတ်သက်ကိုကျွန်တော်လူငယ်တို့ကိုရှိစေချင်တယ်အခုအချိန်မှာအထူးဖြင့်ဒီလိုအခြေအနေမျိုးမှာအကွဲဝဲပြားပြားဖြစ်နေတဲ့အချိန်မှာပြည်သူကျောင်းသားနဲ့စီပေါ်ရေးသမားတွေပညာရှင်တွေအာလုံးဝမ်းလို့ကြဗိုလ်ချုပ်ရဲ့စိတ်သက်ကိုကျွန်တော်တို့နဲ့အမျှော်မြင်ဦးလူငယ်တို့အနေနဲ့တရေချာချာလေးလာစီပေါ်ပြီးတော့ဖြစ်စေချင်တယ
်ပရိသတ်300နီးပါးတက်ရောက်တဲ့ဒီအခမ်းအနားမှာကျောင်းသားမိဘတွေကဗိုလ်ချုပ်အောင်ဆန်းကြိုက်တဲ့ပဲပြုတ်နံပြားအပြင်မိုးဟင်းကားအခြားမြန်မာမုံမျိုးစုံနဲ့လည်းတက်ခင်းအပ်ခံတယ်လို့ဗိုလ်ချုပ်ကဂုံပြုတဲ့ကြပြားတွေလည်းရွတ်ဆိုကြပါတယ်။အဲ့ဒီထဲမှာရက်ဝေးနယူးယောက်မြို့ကမြန်မာမိသားစုတွေလည်းလာရောက်ပြီးအဆိုးအကတွေနဲ့ဖြိုပြခဲ့ကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးမနေ့ကဆွေးနွေးပွဲအကြောင်းကိုကြည့်အောင်ပါ။မနေ့စနေနေ့ကကျင်းပခဲ့တဲ့၄ပွင့်ဆိုင်ဆွေးနွေးပွဲမှာNNER ရဲ့မူကြမ်းကိုပညာရေးဝန်ကြီးဌာနကအပြန်အလှန်ဆွေးနွေးညှိနှိုင်းတာမျိုးမရှိဘဲလက်ခံသဘောတူလိုက်ပါတယ်။ဒါအပြင်ဒီဥပဒေမူကြမ်းကိုပဲလွတ်တော်မှာတင်သွင်းသွားမယ်လို့ဆိုရဘက်ကပြောကြောင်းဘဂတကိုစလေမဖြုတ်ဖြုတ်အောင်က VOA ကိုပြောပါတယ်။ပြည်စုံကတော့ VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။အစိုးရပညာရေးဝန်ကြီးဌာနကကိုစလေတွေရေးဆွဲလာတဲ့ပညာရေးဥပဒေပြင်ဆင်ချက်မူကြမ်းနဲ့ ောင်းသားများပါဝင်ရေးဆွဲထားတဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကရေးဆွဲလာတဲ့ဥပဒေမူကြမ်းနှစ်ခုကို၄ဖွဲ့ဆိုင်ဆွေးနွေးပွဲမှာနှစ်ဖက်လုံးကတင်ပြလာခဲ့တာပါဒီထဲက NNER ရဲ့ပညာရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွှတ်တော်မှတင်ဖို့အတွက်အစိုးရဘက်ကသဘောတူခဲ့ကြောင်းကျောင်းသားကိုယ်စားလှယ်ဖြစ်တဲ့မတ်ဖြူဖြူအောင်ကဆိုပါတယ
်နောက်ပိုင်းကျတော့ဒီအစိုးရဒီ NNER ဘက်ကပြင်ဆင်ချက်ကိုပဲအစိုးရကသူတို့ယူမယ်ပေါ့နော်သူတို့ကဆွေးနွေးခြင်းမရှိဘဲတဲ့NNER ဘက်ကပြင်ဆင်ချက်ကိုအစိုးရကလက်ခံလိုက်။ဒီလိုယူနေတာဒီ NNER ပြင်ဆင်ချက်ကိုလုံးဝမဆွေးနွေးဘူး။ဒါမဲ့အဲ့ဒါကိုပဲတင်ပြလို့ပြောတာ
။နေ့လယ်ပိုင်းမှာတော့မနေ့ကထုတ်ပြန်ခဲ့တဲ့ကျောင်းသားတပိတ်နဲ့ပတ်သက်တဲ့အစိုးရရဲ့သတင်းထုတ်ပြန်ချက်အပေါ်မှာကျောင်းသားနဲ့အစိုးရကိုယ်စားလှယ်တွေကြားအပြန်အလှန်ဆွေးနွေးခဲ့ကြပြီမဲ့သဘောတူညီမှုရခဲ့တာမျိုးတော့မရှိဘူးလို့ဆိုပါရစေ။ဒ
ီနေ့ပိုင်းအခြေအနေဆွေးနွေးတာကတော့ဒီမနေ့ကတော့ဒီအစိုးရဘက်ကထုတ်လိုက်တဲ့ဒီကြေညာချက်နဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်တို့အများကြုံနေရတယ်ကျောင်းသားတွေကတစုံတရာသဘောတူညီထားတယ်မရှိဘဲနဲ့သဘောတူညီထားတဲ့အောင်ကြေညာချက်တွေထုတ်ပြန်နေတာကကျွန်တော်တို့အတွက်အင်မတန်မှဟိုမသင့်တော့ဘူးပေါ့နော်ကျွန်တော်တို့အတွက်လည်းမကောင်းအစိုးရပြီးတော့လည်းဒီအစိုးရရဲ့ကြေညာချက်တွေကဟိုကျွန်တော်တို့ဟိုကျွတ်တင်သဘောတူညီထားတဲ့အချက်တွေပေါ့နော်ဟိုကျွတ်တင်သဘောတူညီထားတဲ့အချက်တွေကိုချုပ်ဖောက်နေတဲ့ပုံစံမျိုးအများတွေ့ရလိမ့်ရှိတယ်ဟိုအဲ့ဒါတွေလည်းကျွန်တော်တို့ဆွေးနွေးခဲ့ပါတယ်နောက်ပြီးတော့အစိုးရဘက်ကလည်းသူတို့ဒီမနေ့ကတောင်းမနေ့ကတို့ကြေညာချက်တိုင်းပေါ့နော်ရန်ကုန်ကိုမဝင်စီခြင်းဘူးအဲကျမတို့ကလည်းရန်ကုန်မဝင်လို့မဖြစ်ဘူးကျမတို့တပိတ်ကရက်လို့မရဘူးအဲအဲ့လိုအနေထားမှာတော့ကျမတို့အပြန်အလှန်ဆွေးနွေးမှုတွေရှိခဲ့ပါတယ်ဒါပေမဲ့ထူးခြားတဲ့သဘောတူညီချက်မျိုးတော့မရခဲ့ပါဘူးချင်းဟုတ
်ဖေဖော်ဝါရီလ15ရက်နေ့မှာတော့ဒီဘွေဆိုင်ဆွေးနွေးရေးကိုဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းဆိုပါတယ
်ဒီပြင်ဆင်တဲ့ဥပဒေကြမ်းပုံစံတော့မပတ်ဘူးချင်းဒါဥပဒေကြောင်းရဆိုတော့အဲ့ဒါကြောင့်မလို့ပြင်ဆင်တဲ့ဥပဒေကြမ်းပုံစံပြပောက်အောင်ကမနေ့ကကြာမှပညာရေးဝန်ကြီးဌာနဥပဒေပညာရှင်တွေရဲ့ NNER ရဲ့ဒီဒီကျွန်တော်တို့ကျောင်းသားကိုယ်စားလှယ်ထုတ်ရပေါ့နော်တွားပြီးတော့ဒီဟာကိုအသေးစိတ်လေးဆွဲမှာဖြစ်ပါတယ်အဓိကတော့စာသားတွေရှိတယ်ကျွန်တော်တို့ပုံမှန်တွေကိုဘယ်လိုအစားသွင်းမလဲပေါ့နော်နောက်တစ်ခုကဘယ်လိုပြင်ဆင်မလဲအဲ့ဒီဟာကိုအစားသွင်းတဲ့ဒီပြင်ဆင်တဲ့ဥပဒေကြမ်းဖြစ်တဲ့အတွက်ပုံမှန်ဘလောက်ကိုတော့ဘယ်လိုပြင်ဆင်ပါလဲဆိုတာမျိုးဟိုဒီလိုထက်ရေးပြရမျိုးရှိတယ်အဲ့တော့နားလေတဲ့သူတွေနဲ့ကျွန်တော်တို့ဒါကိုအသေးစိတ်ထပ်ပြီးတော့ရေးဆွဲဖို့ရှိပါတယ်ဟုတ်
ကျောင်းသားနဲ့အစိုးရကြားမှာတစ်ဖက်နဲ့တစ်ဖက်သတင်းထုတ်ပြန်ချက်တွေရှိနေပြီးအစိုးရကတော့ရန်ကုန်ကိုတပိတ်မောက်ချီတက်တာတွေလုပ်မယ်ဆိုရင်တည်ဆဲဥပဒေရအရေးယူမယ်လို့ကြေညာထားသလိုပြမကျောင်းသားတပိတ်ကလည်းရန်ကုန်ကိုဆက်ချီတက်မယ်ဆိုပြီးကြေညာပြောဆိုထားပါတယ်ရှင်
မဲအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်ရင်ဆုံးနားဆင်ကြအမှာကမြမရေးသုံးသက်ချက်အစီအစဉ်ပါဒီအစီအစဉ်မှာဆိုရင်တရုတ်မြန်မာချစ်ကြည်ရေးတိုးမြင့်တဲ့အနေနဲ့မွေးချင်းပေါ့ပေါ်ဆက်ဆံရေးဆောင်ပုဒ်ကိုတရုတ်ခေါင်းဆောင်တွေတုံးနေပုံအကြောင်းဦးအောင်ခင်နဲ့ကိုကျကျော်သိန်းကသုံးသက်တင်ပြထားပါတယ်ရှင်
ဒုလိုက်ရေးရပြီးမကြာမီဗမာကွန်မြူနတီသဘုံထနေတုန်းတရုတ်ပြည်တွင်းစစ်မှအရင်းနှိမ်လာတဲ့တရုတ်ဖြူတိုင်ရင်အချို့ရှမ်းပြည်နယ်မှာဝင်ရောက်ခိုးလုံတာကြောင့်တရုတ်ကွန်မြူနတီအန်ဒီယေကိုစိုးရင်ခဲ့ရပါတယ်။အဲ့ဒီအချိန်မှာဆက်ဆံရေးကောင်းအောင်ဝေးချင်းပေါ့ဖို့ဆက်ဆံရေးဆောင်ဖို့ကိုပထမဆုံးဝင်းစီချုပ်ဖြစ်တဲ့ဥနုကတီထွင်လိုက်ပါတယ်။အဲ့ဒီချိန်ကစပြီးတရုတ်ဗမာဆက်ဆံရေးမှာအဖူးအထစ်ရှိလာရင်ချောမောပြည်ပြဖို့အတွက်ဝေးချင်းပေါ့ဖို့ဆိုတဲ့ဆောင်ဖို့ကိုတုံးလိုက်ရှိပါတယ်။အခုတော့ဒီဆောင်ပုဒ်ကိုတရုတ်ခေါင်းဆောင်ပိုင်းကအတွင်တွင်သုံးနေတာတွေ့ရပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလကအရှိအအရှညီလာခံတက်ဖို့နေပြည်တော်ကိုရောက်လာတဲ့တရုတ်ဝန်ကြီးချုပ်လီခတ်ချန်းကလည်းနိုင်ငံဘက်ဆုံပူးတွဲလုပ်ကိုင်ရမှာပေါ့ပေါ်ဆက်ဆံရေးအရေးကြီးကြောင်းပြောပါတယ်။နိုင်ငံရေးစီးပွားရေးလုံခြုံရေးစီရင်တဲ့ပြည်သူအချင်းချင်းဆက်ဆံရေးစတဲ့နယ်ပယ်မျိုးစုံမှာဒေါ်လာ38,000ကျော်သုံးမဲ့စာကျွန်လွှာတွေလက်မှတ်ထိုးပါတယ်။နှစ်ဦးနှစ်ဖက်အပြန်အလှန်ယုံကြည်အောင်ပေါ့ပေါ်ဆက်ဆံရေးပြင်သုံးရမယ်လို့ဆိုပါတယ်ချက်ချင်းပဲတရုတ်သားမှရန်ဟူလန်ကလည်းတရုတ်မြန်မာပေါ့ပေါ်ချစ်ကြည်ခရီးကိုစီစဉ်ပါတော့တယ
်လေဘရောင်းတောင်ပြဿနာဖြစ်မှုမြစ်စုံဆယ်ရက်ဆိုင်မှုတရုတ်စီးပွားရေးကြီးစိုးမှုစတာတွေကြောင့်မြန်မာပြည်မှာတရုတ်ဆန့်ကျင်ရေးလှုပ်လာမှာကိုစိုးရိမ်နေတဲ့အတွက်မွေးချင်းပေါ့ပေါ်ဆက်ဆံရေးကိုအဓိကဦးစားပေးပြီးပြောဆိုလာတာဖြစ်ပါတယ်ဒီဇင်ဘာလမှာတရုတ်ဒုသမရလီယွမ်ချောင်းနေပြည်တော်ကိုလာတော့လေမွေးချင်းပေါက်ဖို့ချစ်ကြည်ရေးကိုအခြေခံတဲ့ဘက်ဆုံမဟာဗျူဟာပူပေါင်းဆောင်ရွက်ရေးအကောင့်အထည်ဖော်ဖို့စော်ဩသွားပါတယ်။အောက်ခြေအထိပူတွဲဆောင်ရွက်တာကိုမဟာဗျူဟာဆက်ဆံရေးလို့ပြောတာဖြစ်ပါတယ်။တရုတ်အစိုးရဟာအောက်ခြေကပုဂ္ဂလိကအဖွဲ့အစည်းနဲ့နိုင်ငံရေးပါတီတွေကိုပါစီယုံသိမ်းသွင်းနေတာတွေ့ရပါတယ်။အာကစားယဉ်ကျေးမှုနဲ့ပညာရေးမှာတရုတ်ကိုလက်ခံလာအောင်ပြည်သူချင်းဆက်ဆံရေးမြင့်တင်နေပါတယ်။
ဆွေမျိုးပေါ့ပေါ်ချစ်ကြည်အရှင်အဟုန်မြင့်လာအောင်ဘေးတီးပေးသူတွေထဲမှာဒေသခံတရုတ်တွေဟာအဓိကအခန်းကပါဝင်ပါတယ်ဥပမာ မြန်မာနိုင်ငံတရုတ်ကုန်တယ်များအသင်းသက်တမ်း106နှစ်ပြည့်အထိတ်အမှတ်ကျင်းပတဲ့အနေနဲ့တရုတ်ပြည်နယ်၅ခုကဘတ်စကတ်ဘောအသင်းတွေရန်ကုန်မှာမကြာမီကရှင်ပြိုင်ကြပါတယ်တရုတ်မြန်မာစီပေါ်ရေးပူးပေါင်းဆောင်ရွက်ရာမှာဒေသခံတရုတ်ကဂျိုင်းဝင်ဆောင်ရွက်တာအများကြီးရှိပါတယ်ရေအားလျှပ်စစ်ဖက်ဆက်လုပ်ငန်းမှာမြန်မာဘက်ကဘိမ့်မောင်ကိုဦးလော်စင်ဟန်တည်ထောင်တဲ့ Asia World Company နဲ့ဦးအိုက်ထွန်းတို့ပါဝင်နေတာထင်ရှားတဲ့ဥပမာဖြစ်ပါတယ်ရန်ကုန်မန္တလေးနဲ့မူဆယ်ကအင်ချမ်းမြေဈေးကွက်မှာလဲဒေသခံအမိကိုအသုံးပြုတဲ့တရုတ်တပည့်တွေကြီးစိုးနေကြောင်းကြားသိရပါတယ
်တရုတ်ပြည်မှာလူသမားကကြီးမြင့်လာလို့အမြန်အစွန်းနေလာတာရဲ့ဗီယက်နမ်မှာတရုတ်ဆန့်ကျင်ရေးလှုပ်ရှားမှုဖြစ်ပေါ်တာရဲ့စတာတွေကြောင့်ထိုင်ဝမ်တရုတ်တွေမြန်မာပြည်ကိုစိတ်ဝင်စားလာကြပါတယ်မဆလအစိုးရခေတ်ကမြန်မာတင်မောသားကိုစိတ်ကမ်းပေါ်တက်ခွင့်မပေးခဲ့တဲ့ထိုင်ဝမ်နိုင်ငံဟာမြန်မာပြည်မှာရင်းနှီးမြှုပ်နှံပြီးမွေးချင်းပေါက်ဖို့လှုပ်ချင်နေပါတယ်ထိုင်ဝမ်လုပ်ငန်းရှင်တွေရင်းနှီးမြှုပ်နှံလို့တဲ့အာရှနိုင်ငံမှာမြန်မာကရှေ့ဆုံးကဖြစ်နေပါတယ်။ထိုင်ဝမ်မြန်မာကုန်သွယ်မှုတဖြည်းဖြည်းတိုးပွားနေပါတယ်။ဒေါ်လာတန်ခါရရင်းနှီးမဲ့လျှက်စစ်ပစ္စည်းထုတ်လုပ်တဲ့စက်မှုဇုံရန်ကုန်တိုင်းမှာတည်ထောင်မှုထိုင်ဝမ်လျှက်စစ်အသင်းကအစတင်ပြင်ဆင်နေပါတယ်။တရုတ်နဲ့ဗီယက်နမ်မှာရင်းနှီးမြှုပ်နှံရာကအလုသမားကတက်တာတဲ့မြန်မာပြည်ဘက်ကိုဦးလှည့်လာတာဖြစ်ပါတယ်
။1988က2014အထိနှစ်ပေါင်းအစိတ်အတွင်းမြန်မာပြည်မှာနိုင်ငံသားရင်းနှီးမြှုပ်ပမာဏဒေါ်လာ3,500ရှိတဲ့အနေနဲ့တရုတ်အရင်းအနှီးကဒေါ်လာ14,000ကျော်ရှိပါတယ်။နိုင်ငံခြားအရင်းအနှီးစုစုပေါင်းရဲ့30ရာခိုင်နှုန်းနီးပါးဟာတရုတ်ပြည်ကလာတာပါ။အမေရိကန်ရဲ့ရင်းနှီးမှုပမာဏဟာဒေါ်လာ200ကျော်သာရှိတာမို့တရုတ်ရဲ့1ရာခိုင်နှုန်းကျော်သာရှိပါတယ်။တရုတ်ရင်းနှီးမြှုပ်နှံမှုပမာဏဟာနှစ်အနည်းငယ်အတွင်းဒေါ်လာ2,000ကျော်သွားနိုင်ပါတယ်။ဒါကြောင့်ဘယ်အစိုးရတက်တဲ့တရုတ်ကိုမိခိုနေရပါလိမ့်မယ်။1990ရွေးကောက်ပွဲကိုအတိအမှတ်မပြုဘဲကန်တကောစာလုပ်တဲ့အတွက်တရုတ်ကဆရာတင်ရတဲ့ဘဝကိုရောက်သွားတာဖြစ်ပါတယ်။ငွေချင်းပေါ့ပေါ်ဆက်ဆံရေးလုပ်တော့ဗမာကညီလေးတရုတ်ကအကိုကြီးပေါ့။ချင်းမီစီမံကိန်းမှာမိလောက်မှုနဲ့အပူပွင့်ခံရတဲ့တရုတ်ဝန်ထမ်းနှစ်ဦးတရုတ်ပြည်ပြန်သွားတာဗမာဘာမှမတတ်နိုင်ပါဘူး။အပေါ်စီးရထားသူကအေးအေးယူဖို့ကဲကဲကြောင်ပြတ်တာတာဖြစ်ပါတယ်။ဗမာအစိုးရကတရုတ်ဩဇာကမဟုတ်ကြောင်းစူးစမ်းပြီးပြတ်တာနေပြီမဲ့တရုတ်အစိုးရတည်ဆောက်တဲ့ပေါင်းလောင်းရေအားစရစစ်ကြောင့်သာနေပြည်တော်မှာမီးလင်းနေတာကိုမမေ့သင့်ပါခင်ဗျာ
။ဦးအောင်ခင်ရဲ့မြမရေတုံးသက်ချက်စီစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်။ခုဆက်ပြီးတော့ဒေါ်လာလတန်းစီစဉ်တင်ဆက်ထားတဲ့ American Style Indian အသုံးနှုန်းတွေကိုနားဆင်ကြရပါမယ်ရှင်။
ဒီရင်ပါအင်္ဂလိပ်မှာကန်ဆာကန်ဒါမှာအသင်းလုံးလို့ဒေရရတဲ့ heart ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ခုပထမအဦးဆုံ
း heart and soul
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက heart heart ကအသင်းအလုံး soul soul ကဒီနေရာမှာအသက်ဝိညာဉ်ဖြစ်ပြီးစကုခွန်ရဲ့လုံးကအဓိပ္ပာယ်ကတော့အသင်းလုံးနဲ့ဝိညာဉ်ဖြစ်ပါတယ်idiom ဆိုတဲ့တော့ white ဒီဘက်ကတော့ဒီနေရာမှာအသေးရောအသက်ရောဆိုတော့နှစ်နှစ်ကာကရာနှုန်းပြည့်ခံစားချက်ဒါမှမဟုတ်အခရာအချဆုံးကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Rupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mr. and Mrs. Smith just celebrated their golden wedding anniversary they are happily married and love each other with heart and soul
Mr. and Mrs. Smith တို့ဇနီးမောင်နှံဟာသူတို့ရဲ့ရွှေတုမင်္ဂလာပွဲကိုမကြမီကပဲဆင်နွှဲခဲ့ကြတယ်။သူတို့အင်တောင်ကြီးကလည်းစိတ်ချမ်းသာစရာဖြစ်တယ်လို့တူဦးပေါ်တူဦးလည်းအသက်အမြတ်ချစ်ကြတယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mr. and Mrs. Smith just celebrated their golden wedding anniversary. They are happily married and love each other with heart and soul.
ခုဒုတိယတင်ပြပေးမယ် idiom အသုံးကတော့
Eat your heart out.
ဖြစ်ပါတယ်။စာလုံးပေါင်းက EAT, eat ကစာရာ YOUR ယောကသင်ရဲ့ HEART, heart ကအသင်းနှလုံး OUT, out ကဒီနေရာမှာကရိယာဝိသေသနာ adverb ဖြစ်သုံးထားပြီးအဓိပ္ပာယ်မျိုးရှိပါတယ်။ဒီနေရာမှာတော့ကုန်ခန်းသွားတဲ့အဓိပ္ပာယ်ရောက်ပါတယ်။ဒါကြောင့်စကုခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အသေးကိုကုန်သွားအောင်စားပစ်လိုက်တာပေါ့။idiom ဆိုရဲ the white day ပဲကတော့စိတ်ထဲမှာနာနာကြီးကြီးခံစားရတာဝင်းနေချေခွဲလွန်းတာမနာလိုသဝင်တိုစိတ်ရှီလွန်းလို့ခံစားရတာ မရနိုင်တာကိုဆွေးတမိမိနဲ့ခံစားရတာမျိုးစသဖြင့်အခြေအနေမှာဒီအသုံးကိုညှိနှွမ်းသုံးနိုင်ပါတယ်။တခါတရံလေလူတူအူကိုမခံမရဖြစ်စေဖို့ပြောတဲ့နေရာမှာလည်းဒီအသုံးကိုညှိနှွမ်းသုံးနိုင်ပါတယ်။မင်းမနာလို့ဖြစ်ရင်လည်းဖြစ်ပေါ့ sorry ပဲမင်းတော့ဆွေးဖို့ပဲရှိတယ်ဆိုတဲ့သဘောမျိုးနဲ့ပြောတာမျိုးဖြစ်ပါတယ်။ကျမတို့မြန်မာမှာတော့မခံကြည့်မခံသာဖြစ်အောင်ဆွေးတမိမိဖြစ်အောင်လုပ်တာနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီသုံးနဲ့ပတ်သက်တဲ့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Eat your heart out, my friend. Our team won the first prize.
မင်းမခံချင်အောင်ပြောရဦးမယ်တကယ်ချင်းငါတို့တင်ကပထမဆုံးရလိုက်တယ်လို့ထိပေးရပါလေ။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Eat your heart out, my friend. Our team won the first prize.
Eat your heart out ရဲ့နောက်အဓိပ္ပာယ်တစ်မျိုးကတော့မခံချင်မခံသာဖြစ်တာစိတ်ဆင်းရဲတာကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်တဲ့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary left John for another guy. So John's eating his heart out, wondering what he did wrong.
Mary ကနောက်တရတွေ့လို့ John ကိုပြစ်သွားတယ်လေ။ John နဲ့သူဘာများအမှားလုပ်မိပါလေလို့တွေးပြီးဆွေးပြီးကြံနေလေရဲ့လို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
Mary left John for another guy. So John's eating his heart out, wondering what he did wrong.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
lose heart
ဖြစ်ပါတယ်။စာလုံးပေါင်းက L O S E lose ကဆုံးရှုံးတာ H E A R T heart ကအသေးနှလုံးလို့ဖြစ်ပြီးစုစုခုန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အသေးနှလုံးဆုံးရှုံးတာပေါ့ idiom ဆိုတဲ့သဘောအဓိပ္ပာယ်ကတော့heart ကိုဒီနေရာမှာစိတ်ဓာတ်ဖြစ်တတ္တိအဖြစ်ရည်ညွှန်းသုံးတာဖြစ်တဲ့အတွက်ကြောင့် lose heart ကစိတ်ဓာတ်ကျတာအာရတာအာမရှိတာယုံကြည်စိတ်ချမှုယောနယ်လာတာကိုဆိုလိုတာဖြစ်ပါတယ်။အလုတ်ကဖြုတ်ခံရတဲ့လူတူကိုအားပေးတဲ့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Please don't lose heart. Keep trying. There will be other chances to get a better job.
မင်းစိတ်ဓာတ်မကျပါနဲ့ကွာဆက်လက်ကြိုးစားပါပိုကောင်းတဲ့အလုပ်ရဖို့တခြားအခွင့်အလမ်းတွေလည်းပေါ်လာမှာပါလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Please don't lose heart. Keep trying. There will be other chances to get a better job.
Lose heart ဆိုတဲ့ idiom အသုံးမှာ your ကိုထည့်ပြီး lose your heart ဆိုပြီးတော့သုံးရင်အဓိပ္ပာယ်ကပြောင်းသွားပါတယ်။ကိုယ်အသေးကိုတခြားလူတူကိုပေးလိုက်တာဆိုတော့အဲ့ဒီလူပေါ်မေတ္တာရှိတာဖြစ်နိုင်တယ်လို့တခုခုကိုဆွဲမဲ့ခုံမင်းနှစ်သက်တာကိုလေရည်ညွှန်းပါလေဒီသုံးနဲ့ပတ်သက်တဲ့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe lost his heart to Mary 10 years ago when he saw her at a party. They soon got married and now they have 3 kids.
လူကြီးရဲ့ဆနစ်က Mary ကို Joe ကပါတီတစ်ခုမှာစတွေ့ခြင်းကပဲသူ့အပေါ်မြင်မြင်ချင်းမေတ္တာရှိခဲ့တယ်မကြမီမှာပဲသူတို့လက်ထပ်လိုက်ကြပြီးအခုဆိုသားသမီး၃ယောက်တောင်ရနေပြီလေလို့ထိပေးရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Joe lost his heart to Mary 10 years ago when he saw her at a party. They soon got married and now they have 3 kids.
ဒီတင်ပါ heart ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
heart and soul eat your heart out lose heart
တို့ဖြစ်ကြပါတယ်။နောက်တင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလတန်စီစဉ်တင်ဆက်တဲ့ American Style idiom အသုံးနှုန်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေကို burmese.voanews.com မှာအသံနဲ့ပြန်ပြီးတော့နားဆင်နိုင်တယ်လို့သတင်းတွေကိုလည်းမြန်မာလိုဖတ်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
2015ခုနှစ်ဖေဖော်ဝါရီလ15ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီထိလိုင်းနိုမီတာ32 kHz 93.9 လိုင်းနိုမီတာ40 kHz 943ညာနဲ့လိုင်းနိုမီတာ50 kHz 9999ပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းစီစဉ်မှာသောတာရှင်တွေနားဆင်ကြရမှာကစနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ပြန်လည်ထုတ်လွှင့်ချက်ဖြစ်ပါလေရှင်ဒီစီဇန်မှာဆိုရင်ចောင်းသားတွေတောင်းဆိုနေတဲ့အမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်ရေးကိစ္စကိုလေးပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲအတွင်းမူအားဖြင့်သဘောတူညီခဲ့ကြပေမဲ့ဘလောက်ဆုံးခန်းတိုင်အဆင်ပြေပြေချောချောမွေ့မွေ့နဲ့သွားနိုင်မလဲဆိုတဲ့ကိစ္စဒါနဲ့ပတ်သက်ပြီးတော့ဦးကျော်စန်တာကဆွေးနွေးတင်ဆက်ထားပါလေရှင
်မင်္ဂလာပါသောတာရှင်များခင်ဗျာကျောင်းသားတွေတောင်းဆိုနေတဲ့ပညာရေးဥပဒေကိုပြန်လည်ပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးရမှာဖြစ်ပါတယ်။ဒီနေ့အစီအစဉ်ကိုကျွန်တော်ဗုဒ္ဓနေရာစတင်ကြေညာခဲ့တဲ့အချိန်မှာကျောင်းသားတွေနဲ့အာဏာပိုင်တွေနဲ့တွေ့ဆုံညှိနှိုင်းမှုဟာအလားအလာကောင်းတယ်။မူအားဖြင့်သဘောတူညီမှုရရှိတဲ့အခြေအနေဖြစ်ပါတယ်။ဒါပေမဲ့ဘဝင်မကြတာနဲ့ဒီမူအားဖြင့်သဘောတူညီမှုဟာအင်မတန်ထူးခြားတဲ့အစဉ်လာတရားတော်ဖြစ်သွားလိမ့်မယ်။သို့တော်လည်းပဲဘလောက်စုံကန်တိုင်းနဲ့အထီးချောမောအောင်မြင်နိုင်တယ်ဆိုတာကိုစုံကန်ရဲ့ကိစ္စနဲ့ဒီကိစ္စကိုဒီတကောင်းကိုကြီးညာခဲ့တာဖြစ်ပါတယ်ဆိုတော့အဲ့ဒီကြီးညာပြီးနောက်ပိုင်းမှာပဲအခြေအနေထူးခြားမှုတွေတွေ့လာတယ်လို့ပြောရပါတယ်မြန်။ကျောင်းသားတွေကိုရန်ကုန်ဆက်လက်မချီတက်ဖို့ဒါသတိပေးတာတွေတားမြစ်တဲ့ပုံမပြင်းထန်တားမြစ်တဲ့အတန်းတွေကြားလာရပါတယ်ဆိုတော့ဒီမူအားဖြင့်သဘောတူညီထားတဲ့ကိစ္စဟာအောင်မြင်နိုင်တဲ့အလားအလာဘယ်လောက်ရှိတယ်လဲဆိုတာဒီနေ့ဆွေးနွေးရပါတယ်ဆိုတော့ခင်ဗျာပထမဆုံးကျွန်တော်စီးကျင်တာကတော့အခုဒီနေ့လည်းပဲသူတို့ခိတ်တရင်ဆိုင်တွန်းနေတဲ့ကိစ္စပြည်လည်းမှုရအောင်နှိမ့်နိုင်မှုတွေလုပ်ခဲ့ရဆိုတာသိရပါတယ်ကျွန်တော်တို့သတင်းထောက်အေးမာကလည်းပဲနေစားကသတင်းပို့ထားတာရှိပါတယ်အခုဆွေးနွေးပွဲမှာလည်းပဲပါဝင်ဆွေးနွေးမယ်ကျောင်းသားကောင်းဆောင်လူဖြစ်တဲ့ကိုအောင်ခန့်စွာပါဝင်ပါတယ်ဆိုတော့ကိုအောင်ခန့်စွာကဒီကိစ္စမှာထက်တဲ့ဝင်ပါဝင်နေရတယ်လို့ဆိုတော့ဒီနေ့ဆွေးနွေးပွဲရဲ့ရလဒ်ကိုအချင်းချင်းလေးပြန်ပြောပါကိုအောင်ခန့်စွာကျွန်တော်တို့သိရှိထားတာဟာကိုပို့ပြီးတော့ပြည့်စုံသွားအောင်ဒီနေ့အချိန်နဲ့ဘယ်လောက်ထိတူတက်မှုရှိခဲ့လဲဆိုတာနဲ့အချင်းချင်းလေးပြန်ပြောပြပါခင်ဗျာကောင်းခန့်စွာ
ဒီနေ့သူဆွေးနွေးပွဲအရာတော့ဒီကျွန်တော်တို့ဟိုဥပဒေပြင်ဆင်ပါတော့ပြန်ပြင်တဲ့ဥပဒေကြမ်းကိုကျွန်တော်တို့ဒီ16ရက်နေ့မှာဒီလိုလွတ်တော်သူတို့တင်ပေးမယ်ပေါ့လွတ်တော်တင်ပေးပြီးလွတ်တော်အဓိပ္ပာယ်တင်ပေးမယ်ဆိုတော့ဟိုတကူသဘောတူညီမှုတကူရောရတယ်ဆက်နေရတော့ဟုတ်ကဲ့
ဆိုတော့လွတ်တော်ကိုတင်ပေးမယ်ပေါ့ចောင်းသားတွေတောင်းဆိုချက်ကိုအဲ့လိုလား
ဟုတ်ကဲ့ဒီကျွန်တော်တို့ပြန်ပြည့်ဒီဥပဒေကိုပြန်ပြင်မယ်တောင်းဆိုချက်တွေကိုကျွန်တော်ဆက်လင်းပြီးတော့ပြန်ပြီးပြင်ရေးထားတဲ့ဥပဒေပုံစံတကူကိုဒါလွတ်တော်ကိုတင်ပေးမယ်ပေါ့ကျော်တင်ပေးမယ်ဆိုတော့ဒါလွတ်တော်အားနေပြီးတော့ဒီလုံးဝပြန်ပြင်ပြီးအတူတူပဲရဖို့အထီးတော့ကျွန်တော်စောင့်ကြည့်အောင်ပါပေါ့
ဟုတ်ကဲ့ဆိုတော့ကိုအောင်ခန့်စောတို့ဒီနေ့သူတို့တင်ပေးမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ចောင်းသားရဲ့သဘောထားဘယ်လိုရှိလဲခင်ဗျာចောင်းသားရဲ့အတော့ကိုလက်ခံနိုင်သလားအဲ့ဒီမှာလွတ်တော်ကိုတင်တဲ့အထီးဒါငင်းငင်းတက်တက်စောင့်ဆိုင်နေမလားရန်ကုန်ကိုဆက်လက်ချီတက်မဲ့ကိစ္စရောဘယ်လိုဆုံးဖြတ်ထားရပါစေ
အဲ့ဒီဟာကတော့ကျွန်တော်ဒါចောင်းသားအချင်းချင်းညီကျွန်တော်ပြန်ပြီးနိုင်မှုလားလုံးလုံးမကြည့်ရအခုချိန်ထိကျွန်တော်ဟိုတပိတ်ချောင်းနေရလဲအများကြီးဟိုတပိတ်ချောင်းရဲ့ခေါင်းဆောင်နေနေတာကိုယ်စိုင်နေတာကျွန်တော်ပြန်ပြီးရုံးမကြည့်ဒေတာတစ်ခုကကျွန်တော်တို့ကဒီဟာဆလုပ်တဲ့လုပ်ငန်းစဉ်တုံးမှုကြီးတယ်ပေါ့တစ်ခုကကျွန်တော်တို့တောင်းဆိုတဲ့အချက်တွေကိုအစိုးရလက်ခံပေးဖို့နောက်တစ်ခုကအဲ့ဒီလက်ခံပေးပြီးတော့အဲ့ဒါနဲ့ဆက်လင်းတဲ့ဥပဒေမူကြမ်းတစ်ခုကိုပြန်ပြင်ရေးဆွဲပြီးတော့လွှတ်တော်မှာတင်ဖို့အနောက်ဆုံးဆင်းရတာလွှတ်တော်အတည်ပြုပေးဖို့ပေါ့ဟိုလက်ရှိအခြေအနေမှာဒါပထမအခြေအနေနှစ်ရက်ကိုကျွန်တော်တို့ရရှိထားပြီရရှိထားပြီဆိုတော့ဒါလောလောဆယ်အစိုးရနဲ့ကျွန်တော်တို့အခြေအနေဖြစ်နေတဲ့ကိစ္စရန်ကုန်မဝင်ဖို့ကိစ္စအဲရန်ကုန်ဆက်စစ်ဒီကျောင်းသားစစ်ကျောင်းကကျောင်းသားတွေကဒါရန်ကုန်အထူးသွားမယ်ပေါ့အလိုကြီးချက်ကရန်ကုန်အထူးချိတက်မယ်ဆိုတဲ့ကိစ္စမှာသူကရန်ကုန်လုံးဝအဝင်မခံဘူးဟုတ်ဒီလောလောဆယ်ကျွန်တော်တောင်းဆိုတဲ့အချက်တွေကိုလိုက်ရောပေးရဆိုတဲ့အနေထားမျိုးဖြစ်နေတယ်။ဆိုတော့ကျွန်တော်တို့အတွက်ကလည်းဒီယာကြီးကိုအတည်ပြုဖို့အတွက်အလွတ်တော်ကအတည်ပြုပေးဖို့ဆိုကျွန်တော်ကစောင့်ကြည့်ရမယ့်အခြေအနေရှိတယ
်။ဟုတ်ကဲ့
ဆိုတော့ဒါကျွန်တော်အနေနဲ့ပေါ့ကျွန်တော် AR ဒီစောင့်ကဆိုတော့ AR ဒီစောင့်အနေနဲ့ဟာဒီရန်ကုန်ထဲကိုဝေကြီးမဝင်ချက်ဒီလွတ်တော်မှာစောင့်ကြည့်တဲ့ဟာကိုတခြားပုံစံမျိုးနဲ့ပေါ့ပုံစံမျိုးနဲ့စောင့်ကြည့်မယ်လို့လောလောဆယ်ကျွန်တော် AR ဒီစောင့်အနေနဲ့ကတော့စဉ်းစားတာရှိပါတယ်ဟုတ်
ကဲ့ကောင်းကင်သောတကယ်မြတ်တာစဉ်းစားချက်လို့လည်းကျွန်တော်ယူဆပါတယ်ကျွန်တော်လွှတ်တော်ကိုယ်စားတယောက်လည်းကျွန်တော်ဆက်သွယ်ဖိတ်ခေါ်ထားတာရှိပါတယ်အခု NNER ရဲ့ Foreign 2ဖြစ်တဲ့မသူသူမာကျွန်တော်လေလံနေမှာရှိနေပါတယ်မသူသူမာရဲ့သဘောထားဒီကနေ့နောက်ဆုံးအခြေအနေအပေါ်မှာ NNER ရဲ့သဘောထားကိုလည်းအကြည့်ုံလေးပြောပြပါမသူသူမာခင်ဗျာ
ဟုတ်ကဲ့ရှင်ကျွန်တော်တို့ဒီနေ့တော့ဒီအမျိုးသားပညာရေးဥပဒေဉာဏ်ကိုပြင်ဆင်တဲ့ဥပဒေချမ်းကိုပေါ့နော်ကျွန်တော် NNER တင်လိုက်တဲ့ဟာကိုတော့တို့ဒီနောက်ဆုံးမှာဒီဟို di luto bo no di asoya ni ye luto tin le me bo no luto a ni chi cha na si si dai lou di lu shin a ti yu we me bo a ra ga naw song ya a chin di da mae tamaw lu di ni ai pin sin ne u ri mu cha jaw di ni ma pi de u shin da shin a sa nya ma set pi lo di u ri di pin sin ne u ri mu cha ma the ya mae format bo no song tan ti cha the bo de tamaw set pi lo lou kho lo shi ye anan ni ya a ni ne ya lo bo no ho okay အဲ့တော့သဘောထားအနေနဲ့ပြောချင်တာကတော့အခုလက်ရှိ process သုံးခုရှိရပါတခုကတော့ကျွန်တော်တို့ဒီ set တစ်ချက်ကိုသဘောတူမလားမတူဘူးလားဆိုတဲ့အချက်မှာတော့ပထမတစ်ချက်သဘောတူခဲ့ပြီပေါ့ကျွန်တော်တို့ set တဲ့ရက်နေမှာအဲ့ဒီသဘောတူတဲ့အတွက်အဲ့ set တစ်ချက်ကိုအခြေခံပြီးတော့ဒီမျိုးသားပြည်နယ်ဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုတော့ကျွန်တော်တို့ဒီ drafting တော့လုပ်နိုင်ခဲ့ပြီပေါ့နော်အဲ့တော့နောက်ပြန်တတိယချက်ကတော့လွတ်တော်ကအဒီဥစ္စာကိုဒီဟိုအတည်ပြုပေးတဲ့တစ်ချက်ပဲခြံတော့တာပေါ့နော်ဟုတ်အဲ့တော့လွတ်တော်ကတော့အမြန်ဆုံးအတည်ပြုပေးမယ်ဆိုတဲ့ဟာကိုတော့ဒီနေ့လွတ်တော်ကိုကိုစားပြုတက်လာတဲ့သူတွေကတော့အဲသူတို့ဂတိကဘုတ်ခံသွားတာတော့တွေ့ရခြင်းဟုတ
်ဟုတ်ကဲ့အရှိကိုရွေ့နေတယ်လို့တော့ယူဆနိုင်တာပေါ့ခင်ဗျာကျွန်တော်ဒီနေရာမှာ88
ရွေ့နေတယ်ပေါ့ဆရာဟုတ
်ဟုတ်ကဲ့ခင်ဗျာ88မျိုးဆက်ကောင်းဆောင်မှုဖြစ်တဲ့ကိုပြုံးချူကိုလည်းကျွန်တော်မေးချင်ပါတယ်ကိုပြုံးချူတို့ခစ်ကတော့ဒီလိုသဘောတူညီမှုဆိုတာတော့အဝေးကြီးရှိခဲ့တယ်လို့ထင်ပါတယ်အခုဒီလိုသဘောတူညီမှုတွေရလာကိုပြုံးချူဘယ်လိုဆုံးသက်လို့ရလဲခင်ဗျာ
အဲကျွန်တော်တို့ခင်တဲ့ကွာလာတော့ရှိတာပေါ့ဗျာကျွန်တော်တို့ခင်မှာကြတော့ဒီလိုမျိုးဆွေးနွေးနိုင်ဖို့အခွင့်အရေးကိုမရခဲ့ဘူးအဲတိုးတော်လည်းတစ်ဖက်ကပြန်ကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်ချင်းကတဲ့ခေါင်းစဉ်တော့ကွာလာပါတို့အဲဒါပေမဲ့ဒီလိုနိုင်ငံကြီးသူ့ပြည်ပြောင်းလဲမှုဖြစ်နေတဲ့အချိန်မှာဆွေးနွေးခြင်းအလေးအထားနဲ့ဖြည့်ရှင်းနိုင်မယ်ဆိုတဲ့တာရခါကိုကောင်းကောင်းမွန်မွန်ကျွန်တော်အကောင့်ထဲပေါ်နိုင်မယ်ဆိုလို့ရှိရင်ရှင်းရှင်းလေးကျွန်တော်တို့ရဲ့နိုင်ငံတွေမှာဖြစ်နေတဲ့ပြဿနာတွေအားလုံးဒီနည်းနဲ့ချင်းကပ်သွားမယ်ဆိုလို့ရှိရင်အထူးကိနေမယ်နောက်ပြီးတော့အကျိုးရလတ်နဲ့အချင်းချင်းဒီရုံကြည်မှုလေးစားမှုတွေပြန်လဲတိဆောက်နိုင်လေလို့ထင်တယ်ဒါကြောင့်မလို့ဒီစင်းလေးကြီးအလေးထားကိုထပ်ခါတလဲလဲနဲ့ရန်စီထွက်လာတဲ့အချိန်ဒီသဘောထားကြီးကြီးနဲ့ဆက်လို့သွားစေချင်တယ်ကျွန်တော်တို့ကတော့
ဟုတ်ကဲ့ခင်ဗျာကျွန်တော်သောရရှင်ကြီးရေးထားတဲ့စာတချို့ကိုဒီမှာတင်ပြလိုပါတယ်ပထမအဆုံးကဒဂုံမျိုးသက်ကစင်းလေးကြီးဦးလာထွန်းရှင်းနေယူလာတော့မယုံဘူးတယ်ခင်ဗျအစိုးရကိုစူရေးထားတဲ့စာကိုအဓိကပြောရင်ရှင်းနေပြီးပြီးတရားရုံးလျှောက်လဲချက်လို့ရေးထားတယ်ခင်ဗျဥပဒေရေးရအတိတ်ဘက်ဖွင့်ဆိုချက်မှာယုံကြည်ရန်အကြောင်းရှိဒီမှာတပါယုံကြည်သည်မမီဆိုပြီးတော့ပြောထားတယ်တဲ့ဆိုတော့အခုဖြစ်နေတဲ့ကိစ္စမှာအစိုးရရဲ့လုပ်ရက်ကိုယုံကြည်ရန်အကြောင်းမရှိဘူးဆိုပြီးတော့သူကအဓိကပြောလို့ချင်းဖြစ်ပါတယ်ခင်ဗျဒါဥလှထွန်းရဲ့စာဖြစ်ပါတယ်နောက်ပုဂ္ဂိုလ်တူကတော့ဘာရေးလဲဆိုတော့ဟုတ်ကဲ့သူကလည်းထွန်းနည်းလောက်ပါပဲလမ်းကြီးကပတ်မွေးဆိုပြီးတော့သူကရေးထားပါတယ်သူအဓိကပြောလိုတာကတော့ဒီဗာလဲဘိဘလီကယ်ဟိုကျမ်းစာသမိုင်းကျမ်းစာတွေကပုံပြင်ဒေးဗစ်နဲ့ဂိုလီယက်လိုပဲတဲ့ဟိုမှာဘလူးဂျီယာသိပ်ပြီးတော့အင်အားကြီးနေပြီးတော့ចောင်းသားလေးကအင်အားမရှိဘူးဖြစ်နေတယ်ဒါကြောင့်အင်အားချင်းမမျှတဘူးဖြစ်နေတယ်ဆိုပြီးတော့ပြောထားပါတယ်ပြည်သူလူထုကအကလုံးဝိုင်းဝန်းပြီးတော့တိုက်ရမယ်ဘာပဲပြောပြောအင်အားကြီးသူဆိုတာအများရန်အနိုင်မယူနိုင်ပါဘူးဆိုပြီးတော့အစိုးရကိုနည်းနည်းလေးများယုံလိုက်မိပြီဆိုရင်တော့ဒါလိုက်လို့မမြင်နိုင်ဖြစ်သွားလိမ့်မယ်ဆိုပြီးတော့ပြောထားပါရခင်ဗျာအဲ့ဒါတော့သတော်ရှင်နောက်တူရဲ့ပြောကြရပါအခုလောလောဆယ်မှာကိုမင်းသွေးစစ်လေထိုင်းပေါ်ရောက်လာတဲ့အတွက်ကိုမင်းသွေးစစ်ကိုတည်းဆက်လက်ပြီးတော့ကျွန်တော်မေးပြစေဦးခင်ဗျာအခုကိုအောင်ခန်းစောကတော့ကျွန်တော်ကိုပြောပါရဲကိုမင်းသွေးစစ်ကြားပါရနော
် Hello
ကိုမင်းသွေးစစ်ကြားပါလား
ဟုတ်ကဲ့ကျွန်တော်မင်းသွေးတက်ပါခင်ဗျာ
ဟုတ်ကဲ့ကိုမင်းသွေးလေးဒီနေ့ရရှိတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့ဘယ်လိုယူဆပါလဲခင်ဗျာဒီနေ့အခြေအနေဟာရှေ့ကိုရွေးနေတဲ့တိုးတက်တဲ့ကောင်းတဲ့အလားအလာလို့လက်ခံပါလားခင်ဗျာအကြည့်ဦးမီဆွေးနွေးပြပါခင်ဗျာ
အဲကျွန်တော်အမြင်ကျွန်တော်အမြင်ပေါ့လေဒီနေ့ကျွန်တော်ရရှိလာတဲ့ဒီသဘောတူညီချက်တွေပါလေဆိုတာကရှေ့ကိုတိုးတက်တဲ့အလားအလာလို့တော့မမြင်ဘာကြောင့်လဲဆိုတော့ဟိုငွေတွေကဒီ process မှာကျွန်တော်ကအဆင့်၃၀ထားရတယ်ပထမတစ်ဆင့်ကကျွန်တော်တို့တောက်ဆိုတဲ့ setup set ကိုဆိုရမူအကြလက်ခံတော်တူတာဒုတိယအဆင့်ကကျတော့ကျွန်တော်ဒီ user ကိုဥပဒေမူကြရေးပြီးဒီ set setup set ကိုဥပဒေမူကြအတည်ပြုရမယ်ဒုတိယတတိယအဆင့်ကလွတ်တော်မှာအဲ့ဒါကိုအတည်ပြုပေးရမှာပေါ့ဒီ30နဲ့မှာကျွန်တော်နှစ်ဆင့်ရတယ်ဆိုပြီးမဲ့ကျွန်တော်တို့ဒီအတော်အတွင်းမှာဆိုရနဲ့တွဲဆုံဆွေးနွေးတဲ့အခါမှာအစိုးရပိုင်းအောင်လွတ်တော်ပိုင်းအောင်ကျွန်တော်တောင်းဆိုတဲ့မြောက်ကိုကျွန်တော်ခက်ခဲမဲ့တင်တဲ့ကိစ္စမှန်များလွယ်လွယ်လေးတွေကြီးပဲဖြစ်သွားတဲ့အခါမှာတန်လျာဖြစ်ွယ်ကောင်းအောင်လွယ်နေတယ်။နောက်တစ်ချက်ဒီနေ့ဆိုရင်ပိုတိကြတာအစိုးရဘက်ကပထမအမှုနှစ်ခုဟောဒီဒီသူတို့ဘက်ကအစိုးရရဲ့ဥပဒေကြီးကအဖွဲ့ရတင်တဲ့ဒီပညာရေးဥပဒေမူကြမ်းရဲ့ကျွန်တော်တို့ NNI နဲ့ကောင်းသားတွေဘက်ကတင်တယ်ပညာရေးဥပဒေမူကြမ်းရဲ့အဲ့နောက်ဆုံးလုံးကိုလွတ်တော်ကိုတခါလေးတွဲတင်တယ်လို့လုပ်တဲ့အခါကျွန်တော်တို့ကကြားတယ်ပေါ့ဒီလိုဆိုကျွန်တော်တစ်ပုံနဲ့ဖြစ်အောင်လုပ်မှလုပ်မရမယ်ပြောတော့လေဆိုးရလက်ခံတယ်လက်ခံပြီးတော့ဒီစုံနဲ့မကြည့်တော့ဘူးပေါ့အဲဟိုအန်နီကလည်းကျောင်းသားတွေကမူကိုပဲတင်လိုက်ပါလွတ်တော့သူဆိုးရဘက်ကတင်တဲ့ဥစ္စာဖြုတ်ချပြီးမယ်ဆိုပြီးအဲ့လိုကြီးပြောလာတယ်ဟိုမြေမြေဆန်ဆန်နဲ့ဆုံးမဆက်တည်းကတားမြန်အဲ့တော့ကျွန်တော်ရဲ့
ဟုတ်ကဲ့ကိုမင်းသေးသေးခင်ဗျာကိုမင်းသေးသေးတို့ဟာအစည်းအဝေးကနေခဏလေးအပြင်ထွက်လာတယ်ဆိုတာစီဝါခဏလေးနေပြီးပါကျွန်တော်ဆက်ပြီးမေးချင်တာရှိရောပါစောစောကအေယာဝတီစီချောင်းကခေါင်းဆောင်ကိုအောင်ခန့်ဇော်ကပြောပါတယ်ဒီနေ့တိုးတက်မှုချက်ပထမနှစ်ချက်ကိုကြည့်ရင်တို့တိုးတက်မှုလို့တချို့ကယူဆကြတယ်အကြောင်းသားတွေကဆိုတော့တပိတ်ကရန်ကုန်ရောက်ဆက်လက်ချီတက်မလားဆိုတဲ့ကိစ္စကိုကျွန်တော်မေးတ
ြပ်မလားခင်ဗျာ
ကျွန်တော်လက်တော်ဟိုဒီပရက်ရှာတော့ပေးထားတယ်ဘာလဲဆိုတော့ဟိုတွေ့တဲ့ကျွန်တော်တွေ့ဆုံဆွေးနွေးပွဲမှာလည်းလက်တော်အမြန်ဆုံးနည်းရအောင်လုပ်ပြီးပါလို့ဆိုတော့တို့ရက်တာဝန်ခံထားပါတယ်သူတို့ရဲ့လက်ရှိဟို main issue ကလက်တော်ထဲမှာက budget ကိစ္စဖြစ်နေတယ်ဒါမဲ့အဲ့ budget ကိစ္စနဲ့အပြိုင်ကျွန်တော်တို့ပြည်ညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုသူရအောင်တင်ပေးမယ်ဆိုတာမျိုးသူတို့ကအမှားခံထားတာရှိတယ်အဲ့ဒါတစ်ချက်အဲ့ဒါတစ်ချက်ကျွန်တော်တပိတ်တွေကအဲ့ဒီမှလည်းမင်းနဲ့ပြန်ပြီးတော့ဒီရန်ကုန်အကုန်လုံးအပြိုင်တက်နေတာဖြစ်တဲ့အတွက်ဒီ pressure ကလည်းအစိုးရအပေါ်မှာနေမှုပဲလွတ်တော်အပေါ်မှာပါရှိနေတယ်။ဒါကြောင့်လည်းဆိုလွတ်တော်ရဲ့ဆုံးမချက်တစ်စုံတည်းကနောက်ကျခဲ့လို့ဒီတပိတ်စစ်ကြောင်းမှာလူမျိုးရေးပိုင်းဆိုင်ရာမလိုလားတဲ့ပြဿနာတစ်ခုခုတက်လာခဲ့လို့ရှိရင်လွတ်တော်ရဲ့တာဝန်လို့ပြည်သူတွေမြင်ပါတို့ဒီအစိုးရဘက်ကမြင်ပါတို့ဒါမျိုးကိုလွတ်တော်အနေနဲ့လည်းလူလားမှာမဟုတ်ဘူး။အဲ့ဒီတော့သူတို့ဘာလဲဆိုတော့သူတို့ရဲ့စံနာသဘောထားအတိုင်းပဲအမြန်ဆုံးနဲ့လုပ်ပြီးမယ်လို့ကျွန်တော်မြင်တယ်။ဒါကတပိုင်းမှာခုနပြောတဲ့တပိတ်ရဖို့မရဖို့အပိုင်းကကြတော့ကျွန်တော်ကမှကျွန်တော်လူကျင်တဲ့အချက်ဆက်တက်ချက်ရတယ်ဒါပေမဲ့အဲ့အချက်ဆက်တက်ချက်မရခင်ဆက်ကြမှာဒီကျွန်တော်လက်ရှိရှိနေတဲ့ဟာကိုသတိစကြောင်းနေကိုအစိုးရဘက်ကလုံးဝဝင်ဝင်မပေးဘူးရန်ကုန်လို့ပြောထားတာဖြစ်တဲ့အတွက်ဟိုကျွန်တော်ဒီနေ့အစိုးရနဲ့တွေ့ဆုံဆင်းနေတဲ့ပွဲမှာကျွန်တော်တိတ်ကြမေးကြည့်တယ်မေးကြည့်ရမှာအစိုးရဘက်ကအကြောင်းမရကြတခုလည်းလုံလုံရုပ်ပဲအကြောင်းပြတယ်ဆိုတော့ကျွန်တော်နေရာမှာကျွန်တော်တို့ဂျုံနေတဲ့လူလူကိုသတိစကြောင်းကသတိမော့တဲ့ကျောင်းသားတွေအတီးဆုံးမှာသိနေချင်တယ်တောင်းနေချင်တယ်လူလူကဘာမှရှိမဲ့ကမှတခုမှမလုပ်တော့ဘူးဒီမိုကရေစီနဲ့တအားတန်တယ်ဆိုတော့ကျွန်တော်မြင်နေတယ်။အဲ့ဒီတော့ကိုပဲအစိုးရရဲ့လုံခြုံရေးအကြောင်းပြချက်ဆိုတာဖြစ်ဖို့မဖြစ်နိုင်ဘူး။မဖြစ်နိုင်ဘူးဆိုတော့ဟိုအတန်းနဲ့ချက်မလုံလောက်ဘူးလို့ကျွန်တော်မြင်တယ်။ဆိုတော့အစိုးရမှနောက်ထပ်တစ်ခါရှိနိုင်မယ်။သူတို့ဆိုရင်နေတာတစ်ခုရှိနိုင်မယ်။ကျွန်တော်တို့ကိုလည်းဖောက်ခွဲသူစပြီးစတာပုံစံနဲ့မြင်နေလားဆိုတာတော့ကျွန်တော်မသိဘူး။အဲ့ဒီတော့ကျွန်တော်တို့အနေနဲ့စဉ်းစားမှအစိုးရဘက်တစ်ပိုင်းနဲ့ကျွန်တော်လွှတ်တော်အဖက်ဒါပါကိုနှစ်ခုကိုချိန်မိပြီးတော့မှတောင်းတာလူကိုနားလည်အောင်စဉ်းစားပြီးအဲတောင်းတာလူရဲ့သဘောဆန္ဒကိုတောင်းခံမယ်လို့မြင်နေတယ်။တခြားတစ်ဖက်ကအချက်တဲတူကတော့အငွေတန်းနေ၁၈ရက်နေဆောင်ဝတ်ပြရမယ်။အဲ့ဒါလေကျွန်တော်တို့လည်းစဉ်းစားပြအချက်တစ်ချက်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်တို့မိုင်းအမပူတဲ့သတင်းထဲမှာအစိုးရဝန်ကြီးတူကထွက်လာပြီးတော့စားတို့သူတို့ရန်ကုန်မှာအထွေထွေသပိတ်ကြီးဖြစ်လာနေတဲ့အကြောင်းအချက်တွေရှိနေတဲ့အတွက်ကြောင့်ဒီကိုနေပြပါဆိုပြီးတောင်းတော့မှန်ပြောလို့ပြောပါတယ်အဲ့ဒီကစားကိုစိုးရင်းနဲ့ဆွေရင်ကောအကြောင်းသားတွေနားလည်ပြီမလားခင်ဗျာဒီအကြောင်းသားအရေးအတွက်သပိတ်ဖြစ်မှာမဟုတ်ဘူးလေသမားကစားအလုပ်သမားကစားတခြားမကျေနပ်တာတွေကပေါင်းသွားထိုင်တယ်လို့သူကပြောနေလို့ဆိုပါတယ်အဲ့လိုသူတို့မြစ်တရက်ခံလာတယ်ဆိုအကြောင်းသားတွေလက်ခံမလားခင်ဗျာတော့
ရအမေတကယ်တော့ဒါပြောမယ်ဆိုလို့ရှိရင် issue ဒီပြည်ညာ issue တစ်ခုလည်းမဟုတ်ဘူးအဲ့ဒီအစအစအိမ်မှာ၄မီတာကာလအတွင်းအစိုးရရဲ့ပြဿနာဖြေရှင်းမှုနီးလမ်းမမှန်ကန်တဲ့အတွက်အဲ့ပြဿနာတွေကအစုအပုံအနေနဲ့ပုံပုံလာတဲ့ဟာမှာဒီအရေးကိုသူတို့မထိန်းသိမ်းနိုင်မှစူးနေတယ်။နောက်တဲ့လက်တော်တက်တန်းကလည်းတစ်နှစ်အစိုးရတက်တန်းလည်းတစ်နှစ်ပဲကျန်တော့တယ်။ရေဝဲကာလမှာရေဝဲကာလလည်းနီးနေတဲ့အချိန်သာဖြစ်နေတယ်။ဆိုအစိုးရအနေနဲ့ဒါကိုစိုးရင်မစိုးရင်တော့ပဲ။ဟိုဝန်ကြီးတယောက်အနေနဲ့ခုနပြောသလိုတော့ကျွန်တော်တို့ဒီလိုတမလေတမကြီးစားရရှိနေတဲ့ကျောင်းသားတွေမလာပါနဲ့ဆိုတာမျိုးကတော့ကျွန်တော်တို့လက်ခံမှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ပြည်သူ့မျက်နှာမျိုးပုံမူပြီးပဲစဉ်းစားမယ်။အစိုးရကမျက်နှာမူပြီးစဉ်းစားမှာမဟုတ်အစိုးရလက်တစုတ်သာပဲရှိသေးပြည်သူ့ကတနင်္ဂနွေလုံး90 160ရှိတယ်။တနင်္ဂနွေလုံးအနိုင်ရှိနေတာဖြစ်တဲ့တကယ်လို့လာပြီးကျွန်တော်တို့မိတ္တရရခဲ့နေတယ်ဆိုတော့ကျွန်တော်အဲ့ဒါထည့်တင်စဉ်းစားမယ်အချက်လို့ကျွန်တော်မြင်မှာမဟုတ်ပါဘူ
း။
ပြည်သူ့ရဲ့တောင်းဆိုချက်ပြည်သူ့ကဆောင်းဝဲကလာအတင်းမှာမိရရီယာကလေးတွေရဲ့ဆောင်းဝဲကလာအတင်းမှာကျောင်းသားတွေတပိတ်ရက်ပြေးပါလို့တောင်းဆိုရင်ကျွန်တော်ရက်ပြေးရမှာပါ
။ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာအစီအဝေးနားတဲ့ချိန်မှာအခုလိုထွက်ပြောပြတဲ့အတွက်သောရရှင်ခင်ဗျာအခုကျွန်တော်သောရရှင်တူဦး၉ဦးရေးထားတဲ့စာကိုနည်းနည်းဖတ်ပြချင်ပါတယ်။၉ဦးဟာစေတန်နဲ့ရေးတဲ့စာလို့ကျွန်တော်ယူဆပါတယ်။ပထမဦးဆုံးဆွေးနွေးချင်တာကတော့ကျောင်းသားခေါင်းဆောင်ငယ်များကိုတက်ကိုမနိုင်ဖြစ်မှာကိုအစိုးရိမ်မိဆုံးပါပဲ။အဲ့လိုအလွမ်းဇက်သိမျိုးဖြစ်ရရင်နာကြည်စရာကောင်းလှပါတယ်။တပိတ်စီကျောင်းအဖီဖီကိုကကနဲ့ကိုပြန်တင်ခေါ်ဖို့လက်ရှိအနိုင်နဲ့လူစုခွဲကြဖို့ Aku jang zang ngay rui kurai, lu long trai bia lu ma bwa miya yin ujo wabi. Go lu su lu ma kwe nai nwa wai, son yi lang bwa dwa wai, chengai pa bao lang nai ma re, sui tuka su yin zana yi ta wale. Lambo trai lu di lu ao miin na lu, lebe ma chen ya zi jima wu. Daga si long mu si yin, bai dwa su ju ma yan nai le, si miya na rui, si na zi ya am ya yi si wale. Nafes long mi miya da dwa ra ne, ya la di gu, si ma bi bu lu a ba re. Let's see, Jonga,
ตัวตัวนี้เนี่ยแหละดีกันเปล่าอยู่เราจ้าว่าเลยตัวตัวนี้เป็นดีที่ไหนที่มีกำลังมุ่งสู่เรื่องที่สามาตัวสังกูไปสู่เรื่องโซเซนซามุยูปีเตอร์ท่านเองอารมณ์ว่าป้องบีโดสกาวไว้เพื่อวิจารณ์สู่เรื่องลีดักกูจะโน้ตที่สามาพิเศษอันนี้ดอกเป็นรูปแบบอะไรทุกอย่างสำหรับพอทุกมือที่พี่น้องส่งเราจะโน้ตสบายว่ามาสกาวเจ้าจีนลีดฮันนี่เช็ดจัวมาดาปีจ้าบ่เล็กน่าจะคู่กับเลยแล้วเราจะมุ่งรู้คู่ล้อเสียมาอุ้งชูวิเศษจ้าจังหวะนี้ ဒီဥပဒေကိုအတီးပြုတ်နိုင်အောင်ပေါ်ဆောင်ပေးနိုင်ခဲ့မယ်စစ်တော်ပိုင်းဆိုင်ရာအနေပြီးတော့အကောင့်ဖြစ်ပုံမှုတွေကိုတတိယအောက်တွေဆက်လုပ်သွားဖို့အရေးကြီးတယ်ဒီတင်ကိုဒီကြားထဲမှာလိုရင်းလိုသလိုမှရန်ကုန်ဝေလို့ဖြုတ်ခွဲမှာရန်ကုန်မဝေအောင်ရန်ကုန်မဝေရဘလို့လုပ်ကြမလဲဆိုတဲ့နည်းလမ်းအနေနဲ့ဆက်ပြီးတော့စဉ်းစားစေဖို့လိုတယ်အဲကျွန်တော်အနေနဲ့ကတော့ဒီကြားထဲမှာလိုရ
ဒီလိုလိုဆိုချာနေကြတဲ့တာဝန်ရှိတဲ့သူတွေကိုဆန္ဒပြဝဲမှာပါနေတဲ့ចောင်းသားတွေရောအားလုံးဟာဒီအနာကျကောင်းမှုအတွက်ပညာရေးစနစ်ကြီးထူကြီးကြောင်းလို့လုပ်နေရတာဖြစ်တယ်တတိယကာလမှာလက်လွတ်လိုက်ရမယ်ဟိုကောင်းစီရင်တစ်ခုဖြစ်တယ်အဲ့ဒါကြောင့်မလို့ကိုတာဝန်ယူထားတဲ့ဒီကိုပါပါဝင်ပတ်သက်နေတဲ့အချိန်မှာသဘောထားကြီးကြီးနဲ့ကောင်းစီခါရှိရှိနဲ့ဖြတ်တန်းနိုင်မယ်ဆိုလို့ရှိရ long up yellow donandra, Darcy, a cacarine, inside Jundriamla, Bellu Joloyam, let's row.
The other, he said, Chego, Lutto, I don't know, Lutto, I don't put a sit does that. He sold out a Lutto, he didn't have a table. Rua, Sidna, the island of Kong, the Hobo. I don't know, through Patia Pisari, Leran Vinagisa, Taina Gisari, but through whatever I love through the Pora, Gijava. တော့တောင်းတာလို့ကျွန်တော်ပြတဲ့အခါကြီးတာရှေ့ရလက်ပြောသွားပြီးပါပြီကျွန်တော်စစ်စစ်ရှင်းပါတယ်နော်ဟိုဘုခင်ညွန့်လို့တင်ဦးတို့ညွန့်ညွန့်တို့ဖုံးမြို့တို့နဲ့မင်းစီရကောင်းဆောင်နဲ့ဟာထေကျွေတို့ထေအောင်တို့ပါတယ်အဖွဲ့ကတော့တွေ့တယ်အဲ့ခါမှာခင်ညွန့်လက်ဖတ်၃ဆောင်နဲ့တောင်းတာလို့မဖမ်းပါဘူးမြို့သားနိုင်ငံရေးလောက်ပါဗာဒီနိုင်ငံရေးလောက်ပါနဲ့ဆိုပြီးတော့ဟာမင်းလေးဆောင်လေးနာ
အခုလည်းကျင်းတယ်ဖြစ်မှာပါနှစ်ဖက်လုံးကပြည်သူဆွေးနွေးရေးကိုတွားနေကြတယ်အဲ့ဒါတလိုင်းဒီဘက်မှာထိတ်တဲရင်ဆိုင်တာတလိုင်းဖြစ်နေတယ်ပြည်သူဆွေးနွေးသမားတွေကထိတ်တဲရင်ဆိုင်နဲ့သူ့ကိုမချွားမိုးနိုင်ပါဘူ
းဆိုတော့အခုကိစ္စနဲ့ပတ်သက်လို့ကိုအောင်ခန်းစော်တို့ចောင်းသားအချင်းချင်းရဲ့စီလုံးညီညွတ်မှုဘယ်လောက်ရှိနေပါလဲခင်ဗျာအဲ့ပြိုကွက်နိုင်တဲ့အစင်းတစ်ဖက်ကခြိထိုးလာတာမျိုးဂျုံကောင်ဂျုံကားမှာပါအဲ့ဆိုတော့ဘယ်လောက်ထိကြမ်းကြမ်းခံနိုင်မဲ့အနေအထားရှိနေကြပါလဲခု
အဲဟုတ်ကဲ့အဲ့အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်ကိုယ်ပိုင်အမြင်နဲ့ပဲကျွန်တော်ပြောလို့ပြောမယ်နော်
ပြောပါပြော
ကျွန်တော်တို့ကိုအေရပါစီကြောင်းအမြင်နဲ့ကတော့ကျွန်တော်ညီနိုင်တော့မှလို့ပြောလို့မရဟုတ်အဲကျွန်တော်အမြင်နဲ့ဒါလောလောဆယ်ဒီအခုလက်ရှိအနေအထားအရတော့ကျွန်တော်တို့ဒါနောက်တစ်ဆင့်မှကျွန်တော်တို့ကိုလွတ်တော်အတီးပြုကိုအဆင့်ဆိုတော့အဲ့လွတ်တော်အတီးပြုတဲ့ဟာကိုကျွန်တော်တို့အမှန်တမ်းပြောကျွန်တော်လည်းအဆိုးရကိုဒါဆုံးဝအောက်တော်ယုံကြည်တာမျိုးမရှိဘူးမရှိဘူးဆိုဒီလွတ်တော်ကအတီးပြုတဲ့အထီကိုကျွန်တော်စောင့်ကြည့်မယ်ဘယ်လိုပုံစံမျိုးနဲ့စောင့်ကြည့်မလဲဘယ်လိုပုံစံမျိုးနဲ့ဖိအားပေးမလဲဆိုတာကကျွန်တော်အပေါ်မှာမူတည်ရဲကျွန်တော်ပြောဆိုလို့ရန်ကုန်ထဲကိုဝင်ပြီးတော့ကျွန်တော်ဒါတပိတ်ချေချောင်ချီတက်ပြီးဖိအားပေးမှာလားဒါမှမဟုတ်တခြားပုံစံမျိုးနဲ့ရန်ကုန်ထဲကိုမဝင်မဲနဲ့ကျွန်တော်တို့ဒါဒီအခုဆိုကျွန်တော်ဒီအခုလက်ရှိသဘောတရားရဲ့အချက်တွေအရအကြောင်းသမဂ္ဂကြီးဖွဲ့စည်းဝင်ရှိပြီးတော့ပါတယ်အဲ့အချက်တွေကိုပြင်ပြီးတော့ကျွန်တော်တို့သမဂ္ဂကြီးပ
ပြန်ဖွဲ့မယ်အဲအဲ့ရနေပြီးတော့ဒါအဲ့ဟိုတမကလေးဖွဲ့မယ်ဒါမှမဟုတ်စောင်းကြီးရဲ့အဖွဲ့လေးပြီးကျွန်တော်ဖွဲ့မယ်အဲ့ဒီကအင်အားစုနဲ့ပို့ပြီးတော့ကျွန်တော်အင်အားစုပို့များလာဟိုအနေနဲ့ဒါကျွန်တော်စောင့်ကြည့်နေတယ်ဆိုတဲ့ပုံစံနဲ့ဖိအားပေးမှာဒါနီးရောစစားနည်းလမ်းတွေရှိသေးတယ်ပေါ့ရန်ကုန်ဝင်နဲ့ရန်ကုန်မဝင်ပဲနဲ့ပေါ့ဒါမှမဟုတ်ရန်ကုန်ဝင်မယ်ဆိုရင်လည်းကျွန်တော်တို့ဒါအခုဖိတ်ချုပ်မှုတွေရှိလာမယ်ရှိလာမယ်ဆိုရင်ကျွန်တော်တို့အခုစဉ်းစားရမှာကျွန်တော်တို့အခုရထားတဲ့လက်ရှိအခြေအနေပြသသွားနိုင်မလားအဲအဲ့ဒါတွေပါအကုန်လုံးကျွန်တော်ထည့်စဉ်းစားပြီးတော့အကောင်ဆုံးဆုံးဖြတ်ချက်မျိုးတော့ကျွန်တော်ပြချနေတယ်ကျောင်းသားတွေအနေနဲ့ရောအဲနောက်တစ်ခုကကျွန်တော် ARV ဆိုကျောင်းအနေနဲ့တော့ကျွန်တော်တို့တာမင်ထားတစ်ခုကတော့ဒီလက်ရှိအခြေအနေထားတစ်ခုကိုကျွန်တော်တို့ကနေပဲတော့ဇွဲဝိုင်းနေရနေတစ်င့်ရနာနဲ့အပြေပြေးကိုကျွန်တော်တို့ပို့လို့ခြင်းနဲ့အဲ့ဒီတော့ရက်ကန်တန်ထားတဲ့အခြေအနေလည်းရှိတယ်။နောက်ပြီးတော့ဖိအားပေးတဲ့ပုံစံမျိုးလည်းကျွန်တော်ဆက်လုပ်မှာ။ဒီကြိမ်းတွေကတကွကျွန်တော်တပိတ်ကမှန်လာတော့တပိတ်ကဆက်မှောက်လာပါ။ဒီပုံစံတစ်မျိုးကြောင်းလဲပြီးတော့ကျွန်တော်အရာစေချောင်းအနေနဲ့ရပုံစံတစ်မျိုးကြောင်းလဲပြီးရန်ကုန်နဲ့မုံဝင်မဲနဲ့ဖိအားပေးတဲ့ပုံစံမျိုးကိုလုပ်ချင်နေတဲ့အနေသားရှိပါတယ်။အခုချိန်ကြီးအတည်မပြုပါသေးပေမဲ့အဲ့ဒီပုံစံမျိုးနဲ့ကျွန်တော်တို့ရှင်းကြတော့ရှိပါတယ်ဒီအခုလက်ရှိအနေထားကို
ဟုတ်ကဲ့ကောင်းကင်လောကျေးဇူးတင်ပါတယ်ဟုတ်ကဲ့ကောင်းကင်ဟုတ်ပါတယ်ကိုပြုံးချိုပဲပြန်မေးပြရစေခင်ဗျာကိုပြုံးချိုဘယ်လိုအဆုံးသတ်နိုင်ကြအကြောင်းရှိပါလဲကိုပြုံးချိုကတော့တစ်ဖက်လုံးသဘောထားကြီးနဲ့တွဲဆုံဆွေးနွေးရေးကိုမျှော်လင့်တယ်ဆွေးတော့ပြောပါတယ်ဒီညမှာအစိုးရကနေပြီးတော့လွှတ်တော်ကိုလွှတ်လိုက်တယ်ဆိုတော့တကယ်တော့ဥပဒေဆိုတာလည်းပဲလွှတ်တော်ကအန္တရာယ်အဖွဲ့အစည်းပဲလို့ကျွန်တော်နားလည်ပါတယ်ဆိုတော့လွှတ်တော်ရဲ့အဆုံးဖြတ်နိုင်နေမပြီးဘူးလားခင်ဗျာတကယ်တော့လွှတ်တော်ကကျောင်းသားတွေတောင်းဆိုချက်လက်ပါတယ်အခု NNER ရဲ့မူကြမ်းကိုသူတို့လုပ်မယ်ဆိုတော့ကိုလှမောင်ကတော့လွှတ်တော်ဆိုတာဟာတစ်ဖက်လူတွေကြီးပဲဖြစ်တဲ့ကြောင့်မယုံဘူးလို့ဆိုပါတယ်ဆိုတော့ကိုပြုံးချိုရဲ့လွှတ်တော်ပေါ်အယုံကြည်မှုကိုလည်းကျွန်တော်ကြည့်ချင်ပါတယ်ခင်ဗျာဘယ်လိုဖြစ်လာနိုင်မလဲဒီတော့
ကျောင်းသားတွေဆန္ဒဖော်ထုတ်ကြပြီးတော့လေးပွင့်ဆိုင်စွန်းကြီးကိုတောင်းနေဆိုတာကအရင်လွှတ်တော်မှာချခဲ့တဲ့ဒီပညာရေးဥပဒေနဲ့ပတ်သက်ပြီးတော့တဲ့လည်းပြင်ဆင်ရင်လို့သူတို့ဒါပေါ်ဆောင်ကြတာဖြစ်တယ်အဲ့တော့ဒီပရောဆက်ကလွတ်တော်ကိုတည်းရပြန်သွားပြီးတော့လွတ်တော်မှာပြန်ပြီးတရားကိုပြုရင်ပြောင်းလဲနိုင်အောင်အာမခံချက်ရှိအောင်လုပ်ရမှာတကယ်မှာဆိုလို့ရှိရင်ပညာရေးပြုရင်ပြောင်းလဲမှုနဲ့ကြည့်မယ်ဆိုလို့ရှိရင်အခုလက်ရှိတောင်းထားတဲ့အချက်လက်တွေတောင်မှတိုင်းပြည်မှာပိုလုပ်ရမယ့်အချက်လက်တွေအများကြီးရှိနေတယ်လို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ခစ်ဖြတ်တဲ့အခါမှာကြောင်းတက်ပြီးတော့ကြောင်းပြီးတော့လို့ရှိရင်ဘာမှဘဝအာမခံချက်မရှိခဲ့တဲ့ကာလတွေအများကြီးဖြတ်တန်းခဲ့ရတယ်။ဒီအချက်လက်တွေတောင်မပါသေးတဲ့ဒီပညာရေးပြုရင်ပြောင်းလဲမှုအဆင့်ကိုဖြစ်တော့ပါဒါအမြန်ဆုံးဒီပြပေးနိုင်မယ်ပေါ်ဆောင်ပေးနိုင်မယ်ဆိုလို့ရှိရင်ပိုကောင်းတယ်အဲ့ဒါမှလည်းကျောင်းသားတွေကဒီအမှတ်ကြီးရရှိတဲ့ပြပင်ကျောင်းသားမှုဖြစ်လာတယ်ဆိုပြီးသူတို့အနေနဲ့တပိတ်တွေကိုအတိုင်းအတာတစ်ခုထိသူတို့ပြန်ပြီးတော့စဉ်းစားပြီးတော့ပုံစံတစ်ခုထွက်ချက်လို့ရနိုင်တယ်ဒီရန်ကုန်ဝင်မယ်ရန်ကုန်မုံရောင်ကားမယ်ဆိုတဲ့စိုးရိမ်မှုတွေကအကုန်လုံးရိုက်ခတ်နေတဲ့ကိစ္စကြီးကဒါမကောင်းတဲ့အခြေအနေကြီးတစ်ခုဖြစ်တယ်ရန်လက်ကောက်ဖို့ကအရေးကြီးတယ်အမြန်ဆုံးထပ်ပြီးတော့စကားပြောနိုင်လို့ရှိရင်တော့ပိုကောင်းမယ်လို့ကျွန်တော်ကတော့ယူဆတယ်
ဟုတ်ကဲ့ကောင်ခွန်သောတို့ចောင်းသားរីအခုလောလောဆယ်ဒီတိုက်ပွဲကိုဥဆောင်နေတဲ့ចောင်းသားរីကလွတ်တော်ပေါ်သဘောထားလဲကျွန်တော်သိချင်တယ်ခဏတော့လွတ်တော်ကိုဘယ်လောက်ထိယုံကြည်မှုရှိကြလဲညာအဲ့ဆွေးနွေးပွဲမှာလွတ်တော်ကိုယ်စားလဲဆိုတဲ့ပုဂ္ဂိုလ်ရဲ့လာတဲ့သူတို့ရဲ့သဘောထားရောပုဂ္ဂိုလ်ချင်းတွေ့ရတာခါဘယ်လိုမြင်မှလဲသူတို့ဟာပြောပါကြ
လွတ်တော်ကတော့သူတို့ကတော့အများဆုံးစီရင်ဆောင်ရွက်ပေးမယ်လို့တော့အာမခံတယ်ဒါမဲ့လွတ်တော်ထဲမှာကသူတို့အခုလာတဲ့လူဦးရေနဲ့လွတ်တော်ရဲ့ဦးရေနဲ့ရတော့ဒါအများကြီးကွာစားမှုရှိတယ်ကျွတ်တော်ထဲမှာအခုဖြစ်နိုင်တာလွတ်တော်ထဲမှာလုံးဝပယ်ချလို့ရနိုင်နေဆိုတဲ့အချက်ကလွတ်တော်ပါပဲလွတ်တော်ပေါ်မှာပဲမြူတည်တယ်။ဒါဟိုသဘောတရားတစ်ခုပါ။ဆိုတော့ကျွန်တော်တို့အနေနဲ့လွတ်တော်ကိုဟိုတော့ဒါကျွန်တော်ပုံစံတစ်မျိုးနဲ့တော့ဖိအားပေးနေရမယ်။နောက်ပြီးတော့ခင်ဗျားကဟိုတခြားလူတွေပြောလို့ဆိုကျွန်တော်အများဆုံးနည်းနဲ့ခြေသေးသေးစီစဉ်နေတကယ်အဲ့လိုမျိုးပညာရေးတောင်းလို့လိုနေတယ်ဆိုရင်တော့လွတ်တော်အနေနဲ့လည်းဒါတကယ်စဉ်းစားပေးပြီးတော့ကောင်းမွန်တဲ့ပုံစံမျိုးနဲ့လည်းဆောင်ရွက်ပေးစေချင်တယ်။ဟုတ်လို့ဆိုတော့ကျွန်တော်တို့တကယ်တကယ်တမ်းသာဆင်းလာကြည့်နေဆိုကျွန်တော်တို့အခုဆွေးနွေးပတ်သက်တဲ့သူလွတ်တော်ကိုယ်စားလှယ်လို့ဆင်းရင်းနဲ့လွတ်တော်ထဲမှာတကယ်ရှိရဆင်းရင်းနဲ့ကွာခြားမှုရှိရနောက်ပြီးတော့ဒါဟိုဟိုပြန်လာပါလွတ်တော်ထဲမှာလည်းဒါမဲကျဲဆုံးပြန်ရင်မဲရလဲဒါဟိုမဲပြဿနာနဲ့ဟိုတောင်းနေတောင်းနေနိုင်လည်းရှိသေးတယ်ဆိုတော့အဲ့ဒီအတွက်ကျွန်တော်တို့ကတော့ဒါအကုန်လုံးညီညွတ်နဲ့ဟိုကောင်းနေခြင်းနဲ့ရလမျိုးဖောက်အောင်လုပ်မယ်ဆိုရင်တော့လွတ်တော်အနေနဲ့ညီမလေးလည်းလုပ်စေချင်တယ်ပြီးတော့လွတ်တော်ကိုယ်စားလှယ်အာမခံပေးထားတဲ့အတိုင်းဆိုဖြစ်စေချင်တာပေါ့
ဆိုတော့ကျွန်တော်စဉ်းစားမိတဲ့စကားနဲ့ညီကုန်းချောင်းမယ်ဆိုတော့လွတ်တော်ကုစလေဆိုတာလည်းပဲသူတို့သားသမီးတွေလည်းပဲကျောင်းစင်နေတဲ့ပညာရေးလောကနဲ့မကင်းနိုင်တဲ့ကျောင်းသူကျောင်းသားတွေအများကြီးရှိမှာပါပဲဆိုတော့သူတို့သားသမီးတွေရဲ့အနာဂတ်ရေးလည်းကောင်းစေမယ့်ပညာရေးဥပဒေကိုဒီလွတ်တော်မတ်တွေကဘာကြောင့်မထောက်ခံကြတာလဲဆိုတာကိုစဉ်းစားစရာဖြစ်နေပါတယ်လို့ပြောကြရင်ညီကုန်းချောင်းကြီးညာ
ကျောဇန္တာစီစဉ်တင်ဆက်တဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ပါဝင် VOE ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကို VOE Internet ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာပြန်လည်နားဆင်ကြည့်ရှုနိုင်ပါတယ်ရှင် မကြခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ကြီးညာပေးဖို့ရှိပါတယ်အခုတော့လာမယ့်အင်္ဂါနေ့ညမှာထပ်မံထုတ်လွှင့်မယ့်တရက်လီလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းတည်ပြပါရစေရှင်
ဒုနာရှင်များခင်ဗျာလူပောင်အပွဲစီတစ်ခုရဲ့စီပင်ကျွယ်ဝမှုကျန်းမာတန်ဆွမ်းမှုနဲ့တာလူညီမြဟန်ချက်ညီဖို့ဆိုရင်အကောင်းဆုံးရင်းနှီးမြှုပ်နှံမှုကပညာရေးဖြစ်တဲ့နယ်လို့ကုလသမဂ္ဂကဆိုထားတာပါဒါကြောင့်ပညာရေးစနစ်ကောင်းမွန်ခိုင်မာဖို့ကနိုင်ငံဖွံ့ဖြိုးမှုအတွက်ဘယ်လောက်အရေးကြီးပါသလဲနိုင်ငံတကာမှာလှုပ်ဆောင်နေတဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေကနေမြန်မာနိုင်ငံ ွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ဖုန်းနံပါတ်က1-239-382-5555လေးဖြစ်ပြီး fax နံပါတ်ကတော့1-239-382-5555ဖြစ်ပါတယ်ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလိုတဲ့အကြောင်းအရာတွေကို MP3 အသံဖိုင်နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးဖို့ထားလို့ရပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
ရှင်တွေအနေနဲ့အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။ VOA ကအခုလိုထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကို email ပေးပို့နိုင်ကြပါလိမ့်ရှင်။ VOA ရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေမကြာခင်မှာပြဆုံးတော့မှာဖြစ်ပါတယ်ဒီစီစဉ်ကိုမနက်၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းနိုမီတာ16 19နဲ့41တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ကြာနေသေးတဲ့အချိန်လေးအတွင်းမှာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင
်ဒေမန်နိုင်ငံကူပင်ဟေဂင်မြို့ကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာပွဲတစ်ခုမှာတရက်နဲ့ဝင်ပြစ်လို့လူတွေထိဖြစ်ရတဲ့ဖြစ်ရဟာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုဖြစ်တယ်လို့ဒိမက်ဝန်ကြီးချုပ်ဟဲလာထရနင်းရှမစ်ကပြောလိုက်ပါတယ်။ဆွီဒင်ကတွန်းစီယာလာစ်ဗစ်စ်စကားပြောမှုရှိတဲ့ပွဲချင်းပါရာကော်ဖီဆိုင်မှာတနက်နဲ့ချက်ပေါင်းများစွာဝင်ပစ်ခံရပြီးတဲ့နောက်သိမကြခင်မှာပဲဝန်ကြီးချုပ်ကကြေညာချက်တစ်ခုထုတ်ပြန်ပြောဆိုတာပါ။ဒိမက်နိုင်ငံတော်အထူးသဖြင့်ပြောဆိုထားပြီးရဲတပ်ဖွဲ့ဝင်တွေကိုလည်းနိုင်ငံတော်မှဖြန့်ကျက်ချထားတယ်လို့ထရနင်းရှမစ်ကပြောပါတယ်။အခုနောက်ဆုံးထုတ်လွှင့်နေတဲ့နိုင်ငံတကာရုပ်သံသတင်းတွေမှာတော့ကိုပင်ဟေဂင်မြို့မှာနောက်ထပ်တစ်ကြိမ်ပစ်ခတ်မှုဖြစ်ပွားတယ်လို့တွေ့နေရပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံမှာအတင်းဆောင်မခံတဲ့ပြစ်ခတ်ရစရေးဟာဒေသစံတော်ချင်းစနေနေ့ညတကောင်းရံအချိန်မှာစတင်ပါပြီ။ဒါပေမဲ့လည်းနိုင်ငံရှိပိုင်းမှာအပြင်းထန်ဖြစ်နေတဲ့တိုက်ပွဲတွေအားလုံးရပ်သွားပြီလားဆိုတာကတော့အခုချိန်ထိတိတိကျကျမသိရသေးပါဘူး။ဥရောပကဂျာဝင်ညှိနှိုင်းပေးတဲ့အရေးသဘောတူညီချက်အရယူကရိန်းတပ်ဖွဲ့တွေရောရုရှားကျော်တော်နောက်ခံပေးထားတဲ့ခွဲထွက်ရေးတပုံတွေပါပြစ်ခတ်တိုက်ခိုက်မှုတွေလုံးဝမလုပ်ဘဲနဲ့ထိန်းထားရမှာပါ။ဒီလိုရစိုင်းထားချိန်မှာပဲတတ်မှတ်ထားတဲ့ဂျာကန်စုံမှရှိတဲ့သူတို့ရဲ့လက်နက်ကြီးတွေကိုတစ်ပတ်စလုံးကစတင်ဖျက်ရှားပေးရပါမယ်။ညတကောင်ရန်ချီထုတ်လင်းတဲ့ဒိုက်ရိုက်ရုပ်တံထုတ်လင်းချက်ထဲမှာတော့ယူကရိန်းတပ်ဖွဲ့တွေအနေနဲ့လက်နက်ကြီးတွေနဲ့မပစ်ခတ်ဖို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကအမိန့်ထုတ်ပြန်ထားပါတယ်။နိုင်ဂျီးရီးယားနိုင်ငံဂွန်ဘီမြို့ပြည်နယ်မှာဘူဂိုဟာရမ်အစွန်းရောက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ပြည်နယ်အုပ်ချုပ်ရေးမှူးကစနေနေ့မှာ24နာရီကြာအပြင်းမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။တိုက်ခိုက်မှုဟာပြည်နယ်နံမယ်နဲ့အတူတူဖြစ်တဲ့ဂွန်ဘီမြို့မှာဖြစ်ပေမဲ့ညမထွက်ရအမိန့်ကိုပြည်နယ်တစ်ခုလုံးတည်းထုတ်ပြန်လိုက်တယ်လို့အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရကပြောပါတယ်။ဒီမြန်နိုင်ငံမှာရှီယမူဆလင်ဟူဒီတပုန်နဲ့တိမ့်ပိုက်ထားတာကိုစန့်ကျင်တဲ့အနေနဲ့ထောင်တောင်းချီတဲ့လူလူကြီးကစနေနေ့မှာဆန္ဒပြကြပါတယ်။အစ်မြို့လယ်မှာဆန္ဒပြသူတွေကိုဟူဒီတနတ်သမားတွေကပြစ်ခတ်တာကြောင့်၄ဦးဒဏ်ရာရသွားပါတယ်။လေပြားနိုင်ငံဆော့တ်မြို့ကရေဒီယိုနဲ့ရုပ်သံဌာနတွေအပါအဝင်အစိုးရဆော့အများပြားကိုတနတ်သမားတွေကတိမ့်ပိုက်လိုက်တယ်လို့လေပြားနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇူဘဲအတိုင်ဖြစ်ပါတယ်ကျွန်မကတော့နန္ဒချမ်းပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16လိုင်းနိုမီတာ19နဲ့လိုင်းနိုမီတာ25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကထူးပဲကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.